Welcome to the Voice of America in Burmese.
Mingala nya jama shin. POA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ18ရက်အင်္ဂါနေ့ညပိုင်း 9:20 နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ19:25နဲ့ POA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပြီ။ဒီမှာနောက်လာပါဒီကနေ့ညအစီအစဉ်တွေတာဝန်ယူပေးဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပေးတဲ့တွေကို Mary Jane နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ Hong Kong မှာနိုင်ငံရေးအကျက်တဲစိုက်တဲ့အချိန်ကြီးရောက်ရတဲ့ပေါ်အချို့ယူမှု Carrie Lam ကအလူလူကိုတောင်းပန်ပါတယ်။ကင်ဂျွန်ဝန်ဟာနျူကလ িয়ার စီစဉ်ဖို့ဆွံ့လွတ်ဖို့မရှိဘူးဆိုတာ VOA ကရတဲ့တရားဝင်ထောက်ထားတစ်ခုမှတွေ့ရပါတယ်။မြန်မာနိုင်ငံမှာကုလသမဂ္ဂရဲ့လူဆောင်ချက်တွေဟာချိုးရင်းလွဲချော်မှုတွေနဲ့မအောင်မြင်ခဲ့ဘူးလို့ဒီချာလိလာပြုစုတဲ့အစီအစဉ်တစ်ခုမှဖော်ပြထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအလုံးရင်းနဲ့ထွက်ပြေးခဲ့ရတဲ့အချိန်နဲ့မရအောင်ကုလကဟန်တာဖို့ပြက်ကွက်ခဲ့ကြောင်းအစီအစဉ်ခန်းစားပေါ်မြန်မာအစိုးရကဘယ်လိုမြင်ပါသလဲ။
ဟိုအပြစ်ရှာတဲ့သဘောမျိုးနဲ့ဘလို့ဟလာရခိုင်ကိစ္စနဲ့ဘလို့မြန်မာနိုင်ငံအစိုးရနဲ့တကွာကုလသမဂ္ဂတာဝန်ရှိတဲ့လူတွေဘလို့အပြစ်ရှိတယ်ဆိုတော့ရှာခြင်းနဲ့ဟိုတမင်ပေါ့နော်ဟိုရွေချင်းနဲ့လုပ်တယ်လို့ပဲကျွန်တော်တော့အဲ့လိုမြင်တယ်လေ
ကုလဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တို့ဆွမ်းမရှင်အပြစ်ဆုံးကတော့မကြခင်ကြားမှာပါကြားပြင်းနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့အလိုရှိနေတဲ့အမျိုးသားရေးဝါဒီဥဝေဒသူအပေါ်တရားစွဲဆိုထားတဲ့အမှုကတရားလိုဖက်ကိုဒီကနေ့စတင်ကြာနာစစ်ဆေးတဲ့တဲ့ရင်နဲ့ပြည်ပင်ခန့်ခဲ့ရတဲ့ထိုင်းနိုင်ငံချင်းပိုင်မြို့မှာကျင်းပမဲ့ NCA လက်မှတ်ရေးထိုးတဲ့တိုင်းနာလက်နက်ကိုင်ဖွဲ့ရဲ့အစည်းအဝေးကိုဒီလအတွင်းပြန်ကျင်းပမဲ့တဲ့ရင်တွေကိုကြားမှာပါဒုတိယပိုင်းနာဘက်မှာတော့အမေရိကန်နိုင်ငံရင်းနဲ့တရရိုက်လေးလိုက်ဆွေးနွေးခံကိုကြားဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့ရင်တွေကိုဖူးကျကျော်တိန်နဲ့မအီတန်စင်တို့ကပြောပြပါအောင်ရှင
်ကြာဆွေးပြမှုနဲ့တန်ရရှိသူတွေတရုတ်ပြည်မှာကြီးမှာမှုရင်ဆိုင်ဖို့လွှဲပြောင်းပေးရမယ့်ဥပဒေမူကြမ်းကိုကန့်ကွက်ဆန္ဒပြတာတွေကနေနိုင်ငံရေးအကြံတင်တဲ့ပြည်မြင်ဖြစ်လာတဲ့ပေါ်ဟောင်ကောင်အချို့ယူမှု Carrie Lam ကဒီကနေ့တောင်းပန်စကားပြောပါတယ်ဒါပေမဲ့လည်းဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးသူ့ရဲ့ကင်ကွယ်လှုပ်ဆောင်ပုံကြောင့်ယာရုကနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုထားတာကိုတော့မလိုက်ပြောပါဘူးဥပဒေမူကြမ်းနောက်နှစ်ဇူလိုင်လမှာတည်တန်းကုန်တဲ့အထိလှုပ်ဆောင်စရာတွေပြီးဆုံးသွားပြီလို့ Carrie Lam ကတင်းနောက်တွေကိုပြောပေမဲ့သူ့ရဲ့ယာရုတည်တန်းကုန်ဆုံးတဲ့အထိဆက်နေသွားမယ်လို့ခိုင်မာပြောပါတယ်သဘောထားတွေကိုရှင်းရှင်းလင်းလင်းကြားသိတဲ့အကြောင်းနဲ့ပြည်ပြည်ခက်ခဲအားလုံးအပေါ်အလေးနဲ့စဉ်းစားသုံးသပ်ခဲ့တယ်လို့လမ်းကပြောပါတယ်ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးဖြစ်တဲ့ကိစ္စတွေအတွက်တာဝန်ခံမှုအများစုကိုသူကိုယ်တိုင်ခံယူပါတယ်လို့လည်းဆိုပါတယ်ဟောင်ကောင်ကိုကျွန်မလိုက်လိုက်လဲလဲယူသားစွာတောင်းပန်ပါတယ်လို့ Carrie Lam ကပြောသွားပါတယ်ဥပဒေမူကြမ်းကိုကန့်ကွက်နေသူတွေကဒီလာအတွင်းဆန္ဒပြပွဲကြီးတွေအချင်းချင်းလုပ်ခဲ့ကြတာပါတနင်္လာနေ့ကဆန္ဒပြပွဲမှာလူနှစ်သန်းပါဝင်တယ်လို့စီစဉ်သူတွေကပြောပါတယ်
ပြည်ကလေးတဲ့ပတ်အောင်မန်ပင်ပင်ကွေးကနိုင်ငံသားရေနံတင်တက်မောနစင်ကိုအီရန်ကတိုက်ခိုက်ခဲ့တဲ့တက်တည်ဖြစ်တဲ့ဓာတ်ပုံတစ်တွေကိုအမေရိကန်ပင်တဂိုစစ်ဌာနချုပ်ကထုတ်ပြန်လိုက်ပါတယ်။အီရန်ရဲ့တော်လှန်ရေးအင်ဆောင်တပ်ဖွဲ့ IRGC ကမပါကွဲသေးတဲ့မိုင်းတလုံးကိုဂျပန်ပိုင်းကိုကူကာကာရီဂျစ်ရေနံတင်တက်မောရဲ့ဘေးကနေခွာယူသွားတာကိုဓာတ်ပုံမှာတွေ့ရတယ်လို့အမေရိကန်ကဆိုပါတယ်။နောက်ဓာတ်ပုံတစ်ခုမှာတော့တင်မောမှာမိုင်းပုတ်ဗနေရမှာကတ်ထားလေးဆိုတာကိုတွေ့နိုင်ပါတယ်။နောက်ထပ်ဓာတ်ပုံတစ်ခုမှာတော့ကာရီဂျစ်တင်မောမှာအပေါက်ကြီးတစ်ခုဖြစ်နေတာကိုတွေ့ရပြီးတော့ဒါဟာမိုင်းမုတ်ပောက်ကွက်လို့ဖြစ်ရတာလို့ဘန်နဂွန်ကပြောပါတယ်ဗီဒီယိုရုပ်သံမှတ်တမ်းအထောက်ထားတဲ့အရာဒီတိုက်ခိုက်မှုဟာအီရန်လက်ချက်ဆိုတာပေါ်လွင်ကြောင်းနဲ့မပောက်ကွက်တဲ့အမိုင်းကိုဖယ်နိုင်စွာအီရန်မှာရှိခဲ့တယ်လို့လည်းအမေရိကန်ကပြောပါတယ်ဒီတပ်ပုံတွေနဲ့ပတ်သက်ပြီးတော့အီရန်ကတုံ့ပြန်တာမရှိသေးပေမယ့်ဟီနန်တင်တင်မောတွေကိုတိုက်ခိုက်မှုမှာမပတ်သက်ဘူးဆိုပြီးတော့လည်းပြောဆိုထားတယ်လို့ဒီလိုဆွဆွဲချက်တွေဟာအသေးပဲမရှိတဲ့အပြင်အနေအများလေးလို့လည်းပြောဆိုထားပါတယ်တင်းလာနေနေ့လယ်ပိုင်းမှာတော့အမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ထရစ်ရှင်နဟန်ကအရှိလေပိုင်းဒေသကိုတက်သားတထောင်ကျော်လောက်ဆေးလို့မင်းလူကြီးညာကက်ပြီးတော့ဒါခံစစ်သဘောအနေနဲ့ဆေးလို့တာဖြစ်တယ်လို့ပြောဆိုထားပါတယ်
။နောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်ဟာနျူကလ িয়ার လက်နက်ထုတ်လို့ရည်သူအစိုးရရဲ့အစီအစဉ်ကိုဆွံ့လွတ်ဖို့ရည်ရွယ်ချက်မရှိဘူးဆိုတာ VOA ကကြားတဲ့နောက်ကိုရီးယားအစိုးရတရားဝင်ဆေးဝါးစာတမ်းတစ်ခုမှတွေ့ရပါတယ်။ဒါအပြင်နောက်ကိုရီးယားကနျူကလ িয়ার ကင်းရှင်းအောင်လုပ်မှတည်ကြတယ်လို့သမ္မတထရမ့်အစိုးရကပြောထားတာနဲ့ကွဲလွဲနေပုံရပါတယ်။ VOA ကကြားတဲ့ထောက်တာဟာသမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်ဝန်တို့ရဲ့ဒုတိယကြိမ်ထိပ်တည်အစည်းအဝေးမတိုင်ခင်နောက်ကိုရီးယားအစိုးရပြင်တရားဝင်သဘောထားနဲ့ပတ်သက်လို့စစ်ဖက်ထိတ်တန်းတာဝန်ရှိသူတွေကိုညွှန်ကြားချက်ပေးတဲ့တင်ကြားရေးလမ်းညွှန်ချက်တစ်ခုဖြစ်ပါတယ်။ဟန်နိုင်းမှာလုပ်တဲ့ဒုတိယထိပ်တည်အစည်းအဝေးမှာနောက်ဆုံးသဘောတူညီချက်တစ်ခုရအောင်လုပ်ပြီးကမ္ဘာပေါ်မှာနျူကလ িয়ার မဟာဗျူဟာနိုင်ငံတစ်ခုအဖြစ်လက်ခံအတိအမှတ်ပြုလာစေမယ့်နည်းလမ်းတစ်ခုအဖြစ်အသုံးချသွားဖို့ကင်ဂျွန်ဝန်ကသဘောထားခဲ့တယ်ဆိုတာအဲ့ဒီအထောက်အထားမှာရှင်းရှင်းလင်းလင်းဖော်ပြထားပါတယ်။ဒီအစည်းအဝေးကိုမိမိတို့ဖန်တီးထားတဲ့နျူကလ িয়ার အင်အားပိုပြီးခိုင်မာစေဖို့အသုံးချမယ်လို့ကင်ဂျွန်ဝန်ကပြောတာကိုတရားဝင်ထောက်ထားထဲမှာကိုးကားဖော်ပြထားပါတယ်။
တင်လာနေတဲ့ကိုင်ရိုမြို့တော်တရခွင်ထဲမှာရုတ်တရက်လဲကျသေးဆုံးသွားတဲ့အီဂျစ်သမ္မတဟောင်းမိုဟာမက်မော်စီကိုဒီကနေ့မြေမြို့တချို့လိုက်ပါပြီ။မိုဟာမက်မော်စီဟာအီဂျစ်နိုင်ငံမှာဒီမိုကရေစီနည်းကမ်းရွေးကောက်ပွဲနဲ့ပထမဆုံးရွေးကောက်ခံရတဲ့သမ္မတဖြစ်ပြီးတော့နောက်ပိုင်းမှာစစ်တပ်ကအာဏာ ကျွန်တော်မျိုးကတူရာအချင်းတောင်ထဲမှာလုပ်တဲ့အတူပါဝေးပြစုတောင်ဝဲကိုသူ့ရဲ့မိသားစုအနေနဲ့တက်ရောက်ခဲ့ကြပြီးတော့မြို့တော်ရှေ့ပိုင်းခိုင်ကနာဆာစစ်တီမှာရှိတဲ့တင်ကြိုင်မှာမြေမြို့တချို့ကိုလုံခြုံရေးဖွဲ့တွေကခုံမပြုခဲ့ဘူးလို့သူ့ရဲ့တာဖြစ်သူအမတ်ကပြောပါတယ်။အတိုင်း69နှစ်အရွယ်မစ္စတာမော်စီဟာတရှုံမှုနဲ့ဆွဲချက်တင်ထခံထားရတဲ့ကိုင်ရိုမြို့တော်တရက်ခွင်မှာတင်းလာ
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဒိုင်းဒိုမီတာ25 kHz 11969ဒိုင်းဒိုမီတာ32 kHz 9300ညဒိုင်းဒိုမီတာ51 kHz 5885တို့ချင်းစနေတနင်္ဂနွေမှာဒိုင်းဒိုမီတာ190 kHz 1505နဲ့ပြောင်းထုတ်လွှင့်ပေးပါရစေ
ဒီလိုကနေအင်္ဂါညဘက်တွေကိုဒိုင်းဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံကနေရိုဟင်ဂျာမွတ်စလင်တွေထွက်ပြေးသွားတဲ့အချိန်ဒီမြောက်ကနေ့တော်ကြာကလေးကကုလသမဂ္ဂအဖွဲ့အစည်းအများပြားဟာအတူတူကညှိနှိုင်းလှုပ်ဆောင်မှုပြက်ကွက်ခဲ့ကြတာကြောင့်စနစ်နဲ့အဖွဲ့အစည်းတစ်ခုလုံးလိုက်မအောင်မြင်မဲ့ဖြစ်သွားရတယ်လို့ကုလသမဂ္ဂနဲ့ပတ်သက်ပြီးတခြားလေးလာဆန်းစစ်ထားတဲ့အစည်းအဝေးတစ်ခုမှာဖော်ပြထားပါတယ်။36မြန်မာဘာဒီစင်ကန်တာကိုဂွာဒီမာလာနိုင်ငံသားရဲ့ဝန်ကြီးဟောင်းနဲ့ကုလသမဂ္ဂဆိုင်ရာဂွာဒီမာလာတန်မန်ကြီးဟောင်းဂျော့ဂျ်ရူဇန်သောကလေ့လာပြုစုခဲ့တာပါ။မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတန်တမန်ရေးအရအနောက်ကွယ်မှာညှိနှိုင်းလှုပ်ဆောင်မလားလူသည်ရှင်သာဝေဖန်ပြောဆိုပြီးလှုပ်ဆောင်မလားဆိုတော့မတူကွဲပြားတဲ့အမြင်တွေကိုကုလသမဂ္ဂအနေနဲ့ပေါင်းဆက်လှုပ်ဆောင်နိုင်ခဲ့ဖို့ကောင်းတယ်လို့တနင်္လာနေ့ကထုတ်ပြန်တဲ့အစီအစဉ်မှာဖော်ပြထားပါတယ်။အဲလိုမလုပ်နိုင်ခဲ့တဲ့ရာလကတော့တတိလင်္ကာမှာဓမီခွဲထွက်ရေးဝါဒီတွေနဲ့ဖြစ်တဲ့ပြည်ရင်းစစ်2009ခုနှစ်ကအဆုံးသတ်ချိန်မှာဖြစ်ခဲ့တဲ့အတိုင်းကုလသမဂ္ဂစနစ်ရဲ့လုံးဝချို့ယွင်းတဲ့လှုပ်ဆောင်ချက်တစ်ခုဖြစ်သွားခဲ့တယ်လို့ရူဇန်သားကပြောပါတယ်။ရူညာဆိုတဲ့သုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဥပဒေပြောဆိုတာတွေကိုမကြာခဏငြင်းဆန်ပြီးပယ်ချလိမ့်ရှိပါတယ်။
ဗဟိုအမေရိကတိုက်နိုင်ငံတွေဖြစ်ကြတဲ့ El Salvador, Guatemala နဲ့ Honduras နိုင်ငံတွေအတွက်အထောက်ပံ့အကူအညီငွေဒေါ်လာတန်နဲ့ချီကိုရုပ်သိမ်းဖို့ Trump အစိုးရကပြင်ဆင်နေပါတယ်။ Mexico နဲ့ဇက်ကိုဖျက်ချော်ပြီးတော့ American ပြည်အောင်စုမှာခုံလုံခွင့်ရလို့တဲ့ဗဟိုအမေရိကတိုက်နိုင်ငံတွေကရွှေပြောင်းနေထိုင်လို့သူထောင်းနေချီပေါ်မှာ American သမ္မတ Donald Trump ကဝေဖန်လိုက်ပြီးတဲ့နောက်တင်းလာနေပါဒီသတင်းထွက်ပေါ်လာတာပါ။ငံမှုမှုတွေနဲ့ရာဇဝတ်မှုတွေထူပြောတဲ့ဒီနိုင်ငံတွေအတွက်အကူအညီအထောက်ပံ့ကိုဖျက်တောက်လိုက်တာကရစ်ဆက်လွန်းနေလို့လွှတ်တော်အမတ်တွေကပြောဆိုနေပြီးတော့ဒီစီစဉ်ကိုဆက်ကျင်ကြပါတယ်ဒီလိုအကူအညီဖျက်တောက်လိုက်မှုကြောင့်ရွှေပြောင်းနေထိုင်သူတွေပိုတော့များလာနိုင်သေးတာပိုတော့များလာနိုင်သေးတာကြောင့်ဒီစီစဉ်ကအဆင်ပြေပါမဟုတ်ဘူးလို့ဝေဖန်နေကြပါတယ
်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌဟောင်းမီရှယ်ပလာတီနီကိုလက်ဆောင်မှုနဲ့ဖမ်းလိုက်ပြီးတဲ့နောက်ဒီကနေ့မှာပြင်းထန်ရတဲ့ဖွဲ့ကမင်းမြန်းစစ်ဆေးနေပါတယ်2022ခုနှစ်ကမ္ဘာဖလားပွဲအင်ရှင်ဖြစ်ကာတာနိုင်ငံကိုရွေးချယ်ဖို့သူပေးခဲ့တဲ့မင်းနဲ့ပတ်သက်ပြီးဖမ်းဆီးစစ်ဆေးနေတာဖြစ်တဲ့လို့တရားရေးဌာနတာဝန်ရှိသူကပြောပါတယ်ပါရီမျိုးပြင်ကတရားရည်ဌာနရဲ့တပ်ဖွဲ့အဂတိလိုက်ဆောင်မှုတိုက်ချက်ရေးယုံကိုဒီကနေ့မနေ့ပိုင်းကဆင့်ခေါ်ပြီးတဲ့နောက်ပလာတီနီကိုဖမ်းထားလိုက်တယ်ဆိုပြီးမီဒီယာပေါ့တ်အွန်လိုင်းသတင်းဌာနမှရေးသားဖော်ပြထားတာကိုအဲဒီတာဝန်ရှိသူကအတည်ပြုပေးပါတယ်။ဒါပေမဲ့လက်ရှိလှုပ်ဆောင်နေတဲ့စုံစမ်းစစ်ဆေးမှုကြောင့်ပြောဖို့အခွင့်အာဏာမရှိတဲ့အတွက်တာဝန်ရှိသူကသူ့နာမည်ကိုမထည့်ဖို့ပြောပါတယ်။ပြင်းထန်နာမည်ကျော်ဘောလုံးသမားတူဖြစ်ခဲ့သူပလာတီနီကိုစစ်ဆေးမြင်းမြန်ပြီးတဲ့နောက်ပြန်လွတ်လိုက်နိုင်တယ်လို့စွဲချက်တစ်ခုခုတင်လိုက်တာမျိုးလည်းဖြစ်နိုင်ပါတယ်။ဒီကနေ့ထင်းသိမ်းတဲ့အထက်မှာပြင်းထန်သမ္မတဟောင်းနီကိုလာဆာကောဇီသမ္မတတာဝန်ထမ်းဆောင်ချိန်ကအာဂဇာကန်တာအကြံပေးပုဂ္ဂိုလ်လုပ်ခဲ့သူဆိုဖီဒီယွန်လည်းပါတယ်လို့တရားရည်တာဝန်ရှိသူကပြောပါတယ်။ဇာကူစီလက်ထက်ကအစိုးရအဖွဲ့အတွင်းဝင်ချုပ်ဖြစ်သူကလော်ဒီဂီယွန်ကိုတော့တပ်တည်အဖြစ်စုံစမ်းစစ်ဆေးမှုတွေကမေးမြန်းခဲ့ပြီးမဖမ်းခဲ့ပါဘူး။ပလာဒီနီကိစ္စတိပါတယ်လို့ FIFA ကပြောပေမဲ့ဒါနဲ့ပတ်သက်ပြီးနောက်ထပ်ဘာမှမပြောပါဘူး
။တရုတ်နိုင်ငံတောင်ပိုင်းစီချွန်ပြည်နယ်မှာတင်းလာနေနောက်မှန်တော့ကအင်အားပြင်းကြီးရဲ့နှစ်ခုလှုပ်ခတ်ခဲ့တာကြောင့်တည်ဆုံးသူအနည်းဆုံးစနေရရှိပြီးဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒဏ်ရာရတဲ့သူ125ရာလောက်ရှိပြီးတော့အတော်များများအပြစ်ရှိကြတာမှာပြင်းမြင်နေစေဖြစ်ပါတယ်။ငင်းကစီချွန်ပြည်နယ်ချန်ငင်းမြို့နာကိုဗဟိုပြုပြီးတော့လှုပ်ခတ်ခဲ့ရလဲဖြစ်ပါတယ်။နေရာဒေသတစ်ခုထဲမှာပဲပြင်းအား 5.9 ရှိတဲ့ငင်းလှုပ်ပြီးတော့မကြခင်မှာပြင်းအား 5.2 ငင်းရင်လည်းတစ်ခုနောက်ထပ်ဆက်တိုက်လှုပ်ခဲ့တယ်ဆိုပြီးတော့လေအမေရိကန်ဘူမိဗေဒစစ်တမ်းအေဂျင်စီကပြောပါတယ်။ငွေရင်းကြောင့်အပြည့်အစုံများနိုင်တယ်လို့လည်းဘူမိဗေဒစစ်တမ်းအေဂျင်စီကသတိပေးထားပါတယ်
။ Facebook ကုမ္ပဏီက Bitcoin လိုမျိုး Digital ငွေကြေးအသစ်တစ်ခုကိုဖန်တီးလို့ဆောင်မဲ့အကြောင်းဒီကနေ့ကြေညာပါတယ်။ဒီငွေကြေးအသစ်အစီအစဉ်ကို PayPal, Uber, Spotify, Visa နဲ့ MasterCard လိုငွေကြေးဆိုင်ရာနဲ့စီးပွားရေးကုမ္ပဏီတွေ Masico နဲ့ Women's World Banking တို့လိုပရိုက်တာအဖွဲ့အစည်းတွေစသည်အားဖြင့်အဖွဲ့အစည်းပေါင်း28ခုနဲ့ပူးတွဲအကောင့်တွေပေါ်မှာပါ။ Facebook ကလက်ရှိမှာဒီပုဂ္ဂလအချက်အလက်ဆိုင်ရာလုပ်ငန်းမှုတွေကြောင့်အမေရိကန်ဆွေကစုံစမ်းစစ်ဆေးတာခံရသလိုလဝကြီးအုပ်မှုတက်ဖြည့်ရေးဆိုင်ရာကွန်ကရစ်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုကိုလည်းတခြားနီးပညာကုမ္ပဏီကြီးတွေနဲ့အတူရင်ဆိုင်နေရတာပါဒီငွေကြေးတစ်ကို Libra လို့အမည်ပေးထားပြီးနောက်လာမယ့်6လကနေတစ်နှစ်အတွင်းစတင်ဖို့စီစဉ်ထားပါတယ်ဒီဘရာကိုဖန်တီးထုတ်လုပ်တာနဲ့နီးပညာပိုင်းကို Facebook ကဥဆောင်လုပ်မှာပါ။ဂျန်နဲ့မိဖက်ဖွဲ့စည်းတွေကရန်မုံငွေထုတ်တာတိစောက်တာနဲ့စီမံခန့်ခွဲတာတွေကိုဝိုင်းလုပ်ကြမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုအကောင့်တွေဖော်ဖို့လက်ရှိလက်တွဲဘက်တွေနောက်လက်တွဲလာမယ့်အဖွဲ့တွေစီကနေဒေါ်လာ10,000အထိရန်မုံငွေကြလာဖို့ Facebook ကမျှော်လင့်ထားပါတယ်။ငွေလွှဲပြောင်းတဲ့ဝန်ဆောင်မှုလုပ်ငန်းကိုလုပ်နေကြတဲ့ Western Union နဲ့တခြားနိုင်ငံတကာကုမ္ပဏီတွေကသတ်မှတ်တဲ့ဝန်ဆောင်ကားထက်ပိုပြီးသက်သာတဲ့ဈေးနဲ့တနည်းအားဖြင့်တနည်းအားကိုငွေပို့တဲ့နည်းလမ်းတစ်ခုအဖြစ် Libra ကိုအသုံးပြုနိုင်မှာဖြစ်တယ်လို့ကုမ္ပဏီတာဝန်ရှိသူတွေကအခိုင်အမာပြောနေပါတယ်။ဥရောပသမဂ္ဂ EU ကနေပြည်တွင်းနိုင်ငံထွက်ခွာရေးကိစ္စကိုစနစ်တကျနည်းလမ်းနဲ့လုပ်ဖို့ဆိုရင်ပြည်တွင်း Conservative Party ကသူတို့ရဲ့ခေါင်းဆောင်တဲ့နောက်တက်မဲ့ဝန်ကြီးချုပ်တဲ့အဖြစ်ဘယ်သူကိုရွေးချယ်သည်ဖြစ်စေနောက်ဆုံးရသတ်မှတ်ထားတဲ့အောက်တိုဘာလ30ရက်နေ့ကိုထပ်ပြီးတက်တန်းတိုးရနိုင်ခြင်းရှိတယ်လို့ EU တာဝန်ရှိသူတွေကသတိပေးပြောဆိုနေပါတယ်။ယာရုကနှုတ်ထမဲ့ဝန်ကြီးချုပ်ထရီဇာမေနေရာကိုဆက်ခံမှုရေးပန်းစားနေတဲ့ Boris Johnson ကဒီအချက်ကိုနားမလည်ပဲပြီးခဲ့တဲ့နှစ်နှစ်တာကာလကိုနောက်ကျောင်းပြန်ပြီးတော့ဆက်ဆက်ညီနိုင်မှုအစ်စ်တွေလုံနိုင်အောင်မယ်လို့ထင်နေဦးမလားဆိုပြီး EU တာဝန်ရှိသူတွေစိုးရိမ်နေတာပါလက်ရှိမှာတော့ Conservative Party လွတ်တော်အမတ်တွေဟာပါတီခေါင်းဆောင်နေရာအတွက်နောက်ဆုံးစကားတင်ရှင်းပြသွင်းသူဦးကိုမဲပေးရွေးချယ်ဖို့ပြင်ဆင်နေကြပါပြီခင်ဗျာ
ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုကိုကျကျော်သိန်းနဲ့မအီတန်စင်တို့ကကြေညာပေးခဲ့တာပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မနဲ့စားရအောင်ပါအီရန်နိုင်ငံနျူကလ িয়ার ပိုင်ဆိုင်မှုအချက်ကင်နေတာကိုခွင့်မပြုသင့်ဘူးလို့အမေရိကန်အစိုးရကပြောဆိုလိုက်ပါတယ်အီရန်အနေနဲ့တန့်စင်ယူရေနီယံထုတ်လုပ်မှုပမာဏကို300ကီလိုဂရမ်ထက်မပိုရဘူးလို့တောင်းမြစ်ထားတဲ့2015နျူကလ িয়ার သဘောတူညီချက်ပါသတ်မှတ်ချက်ကိုဂျွန်လ29ရက်နေ့ကစပြီးတော့ဆက်ပြီးလိုက်နာကောင်လိုက်နာတော့မှာမဟုတ်ဘူးလို့တနင်္လာနေ့ကပဲအီရန်ကကြေညာခဲ့တာပါအီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်သမ္မတထရမ့်ဆိုရပြည်ကရနစ်ကနှုတ်ထွက်ခဲ့တယ်လို့အီရန်အပေါ်တန်ခတ်ပိတ်ဆို့မှုတွေလည်းတိုးမြင့်ချမှတ်ခဲ့တာကြောင့်အီရန်ကောင်းဆောင်တွေဒီအပေါ်သောသာထွက်နေတာပါဆလာဒီဇာဟုတ်ပေးပို့တဲ့တင်ကိုမှခင်ပြူတွေကတင်ပြထားပါတယ
်အီရန်နျူကလ িয়ার သဘောတူစာချုပ်ထဲမှာပါဝင်နေစေဖြစ်တဲ့ဗြိတိန်တရုတ်ပြင်သစ်ဂျာမနီနဲ့ရုရှားနိုင်ငံတွေအနေနဲ့အီရန်ရဲ့ရင်းနှံတင်ဖို့ရောင်းချမှုတွေကိုပိတ်ပင်နေတဲ့အမေရိကန်ရဲ့တန်ခတ်အရေးယူမှုတွေရပ်တန့်အောင်ကူညီမပေးနိုင်ဘူးဆိုရင်2015သဘောတူညီချက်ပါဒီလေးနဲ့ယူရေနီယံတန့်စင်ထုတ်လုပ်မှုပမာဏကန့်သက်ချက်ကိုဆက်ပြီးတော့မလိုက်နာတော့ဘူးလို့ယူရန်ကပြီးခဲ့တဲ့လထဲမှာပဲသတိပေးပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကအိုမန်ပင်လယ်ကွေ့ထဲမှာရေနံတင်သင်းမောနှစီတက်ခိုက်ခံရတာမှာအီရန်ရဲ့လက်ချက်လို့အမေရိကန်ကစွပ်စွဲတယ်လို့ယူရန်ကတော့ဒါကိုညင်းပါတယ်။ဒီဖြစ်ရဲ့အပြီးမှာပဲနှစ်ဖက်တင်းမာမှုတွေလည်းပိုးပြီးတော့ဆိုးလာခဲ့တာ
ပါ။ Assessment is based on the intelligence, the weapons used.
ထောင်လိုင်းရဲ့တရင်ချက်လက်တွေအရဒီတိုက်ခိုက်မှုမှာတုံးထားတဲ့လက်နက်ခဲယမ်းတွေအလားတူတိုက်ခိုက်မှုမျိုးတွေကိုသိမှတ်ကြခင်ကအီရန်ကလုတ်ခဲ့ဘူးတာတွေကိုကြည့်ရင်ဒီလိုလက်နက်ခဲယမ်းမျိုးအစစ်မြစ်နည်းပညာတွေကိုတုံးပြီးတော့တိုက်ခိုက်တာကိုဒေတာရင်းတခြားဘယ်လက်ဝေကံအဖွဲ့ကမှလုံနိုင်မှာမဟုတ်ဘူးဆိုတာသိကြပါတယ်
။အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Morgan Ortega ပြောသွားတာပါ။အီရန်ရဲ့တနင်္လာနေ့ကထုတ်ပြန်ချက်ဟာနျူကလ িয়ার ပိုင်ဆိုင်မှုအချက်ကိုင်နဲ့လုပ်ရဖြစ်ပြီးနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဂျာကိုခွင့်မပြုသင့်ဘူးလို့လည်းပြောခွင့်ရကပြောပါတယ်။လွန်ခဲ့တဲ့နှစ်40ကာလတလျှောက်အီရန်ရဲ့လုပ်ရတွေကိုလည်းအခုလိုဝေဖန်ပါတယ်
။ They continued to build their missile program. We relieved sanctions. They took American sailors hostage.
နျူကလ িয়ার အစီအစဉ်ကိုသူတို့ဆက်လုပ်နေတော့မှာကျမတို့ဘက်ကဖိတ်ဆို့တန်ခတ်မှုတွေရှော့ချပေးခဲ့ပြီးမြဲကျမတို့တင်မောသားတွေကိုသူတို့ကတစားကန်လုပ်ဖမ်းဆီးခဲ့ပါတယ်။အီရန်ဆိုရဟာပျော်ပြောင်းလာဖို့မရတဲ့အပြင်ပြီးခဲ့တဲ့သတင်းဘက်ကဖြစ်ရဆိုရင်ခုံမှုစည်းလက်ကြားကိုပိတ်ပစ်ဖို့အဆက်မပြတ်ချင်းချောက်လာနေတာပါ။ဒီတစ်ပတ်ထဲကျမတို့ပြောနေတဲ့စီးပွားဖြစ်ကုန်ကူးနေတဲ့တင်မောတွေကိစ္စတွေမဟုတ်ပါဘူး။တခြားဖြစ်ရတွေလည်းရှိနေပါသေးတယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကလည်းအမေရိကန်အစိုးရအနေနဲ့အီရန်ကိုနျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်အောင်တန်တမာရေးတမမုတ်စစ်ရေးလိုအပ်တဲ့နည်းလမ်းစုံသုံးပြီးဟန့်တားသွားမယ်လို့ပြောပါရယ်။ဒါနဲ့ဥပဒေပြုလွတ်တော်အမတ်တချို့ကတော့အီရန်နဲ့တင်းမာမှုတွေပိုဆိုးလာအောင်လက်ရှိအစိုးရကလုပ်နေတယ်ဆိုပြီးတော့ဝေဖန်ကြတာရှိပါတယ်။
Well, the United States pulled out of the agreement which would have limited them.
American Syria ဟာဘောလုံးစာချုပ်ကနေလွတ်ဆိုပြီးပို့အတွက်အကန့်အသတ်ပြန်ဖြည့်အောင်လုပ်ခဲ့တာ။အခုလိုနှုတ်ထွက်ပြီးတော့မှကျွန်တော်တို့ဘက်ကပြောရဆိုရတာပိုခက်ခဲပါတယ
်။ Vermont ပြည်နယ်ထက်လွတ်တဲ့အမတ် Patrick Leahy ပြောတာပါ။ Israelian ကတော့ Iran ဘက်ကသဘောတူညီချက်ကိုဖောက်ဖျက်ရင် Iran ဘက်တန်ခတ်ပိတ်ဆို့မှုတွေတုံ့ပြန်ဖို့တောင်းဆိုနေပြီး Russia ကတော့ဒါကိုကန့်ကွက်ပါတယ်။နိုင်ငံတကာသဘောတူညီချက်ကိုအီရန်ဘက်ကအပြည့်အဝလိုက်နာနေတဲ့ဆိုတော့နိုင်ငံတကာစစ်ဆေးသူတွေကသိမကြခင်ကပဲမှတ်ချက်ပြီးပြောထားတာကိုရုရှားကထောက်ပြပြောနေတာပါ
ဗြိတိန်ဂျာမနီနဲ့ပြည်ထောင်နိုင်ငံတွေကတော့2015နျူကလ িয়ার သဘောတူညီချက်ကိုမဖောက်ဖျက်ဖို့အီရန်ကိုသတိပေးနေပါတယ
်။ Toute forme d'escalade ne va pas dans le bon sens.
ဘလို့တင်းမာမှုကမှလမ်းမကိုမဥတည်ပါဘူး။အီရန်အတွက်ရောနိုင်ငံတကာအတိုင်းအဝန်အတွက်ရောအထောက်အကူမဖြစ်ပါဘူး။ဒါကြောင့်မို့မိတ်ဖက်နိုင်ငံတွေအနေနဲ့အီရန်ကိုဖြောင်းချဖို့တွေ့ဆုံဆွေးနွေးနိုင်မယ့်နည်းလမ်းရှာပြီးတော့အခြေအနေတွေတိုးတက်ကောင်းမွန်လာအောင်ကျွန်တော်တို့တက်နိုင်တာတွေအားလုံးလှုပ်သွားပါမယ်
။တင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ပြောသွားတာပါ။ပြည်ခရဲသတင်းဘက်ကရှင်းလင်းတင်တင်မောနစီတက်ခဲခင်ရတာကိုတုံ့ပြန်တဲ့အနေနဲ့အရှိလေပိုင်းဒေသမှာအမေရိကန်တပ်ဖွဲ့တွေနောက်ထပ်တိုးမြှင့်ချထားနိုင်ရေးဆွေးနွေးဖို့အတွက်ကိုတော့အမေရိကန်နိုင်ငံသားရေးဝန်ကြီးမတ်ပွန်ပေယိုဟာအမေရိကန်စစ်ဘက်အရာရှိတွေနဲ့ဒီကနေ့အင်္ဂါနေ့မှာတွေ့ဆုံဖို့ရှိနေပါတယ်ရှင်
။မခင်ဖြစ်ပေးပါရှင်။ခုတော့ပြည်ရင်သတင်းတွေဖတ်ဆက်ရအောင်ပါ။ရှီခိုင်ပြည်နယ်ကနေရိုဂျာတွေအလုံးရင်းနဲ့ထွက်ပြေးခဲ့ရတဲ့အခြေအနေမရောက်အောင်ကုလသမဂ္ဂကဟန်တာဖို့ဖြစ်ခဲ့ကြတဲ့အောင်အစည်းအဝေးခန်းစာကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်။မြန်မာအစိုးရရဲ့အနေနဲ့ကုလသမဂ္ဂနဲ့အစဉ်တစိုက်ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဒုက္ခသည်တွေအရေးအပါအဝင်သဘောထားကွဲပြားတဲ့ကိစ္စတွေမှာတော့ညှိနှိုင်းဆောင်ရွက်ခဲ့တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဟောက်တူဆွမ်းကပြောဆိုလိုက်တာပါ။တံအမတ်ကြီးဟောက်တူဆွမ်းကိုမဆုမုံကဆက်သွယ်မြင့်မြတ်ရမှာခုလိုစတင်ဖြေကြားထားပါတယ်။
အမှန်နဲ့ပြောလို့ရှိရင်တော့ဒီကိစ္စဖြစ်လာတဲ့ကိစ္စကတော့ကျွန်တော်လူခွင့်ရေးကောင်စီကဂျနီဗာမှာသူတို့အစည်းအဝေးဒီဆုံးဖြတ်ချက်ပေါ့နော်အဲ့ဒီကျွန်တော်မြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်နောက်ဆက်တွဲအဲအဲ့လိုကျွန်တော်နားလည်တာပေါ့နော်ဆိုတော့အမှန်တော့ဟိုတက်တက်ပြီးရှာတဲ့သဘောပါပဲဗျာကုလသမဂ္ဂဆိုတာမြန်မာနိုင်ငံတစ်ခုတည်းတော့မဟုတ်ပါဘူးနိုင်ငံတော်များများမှာသူတို့ဟိုဒီအစည်းအဝေးတွေလုပ်နေတာပဲကျွန်တော်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တာလည်းနှစ်ပေါင်းလွတ်လပ်ရေးရပြီးခဲ့ရ 1950s လောက်ကတည်းကစပြီးတော့ကျွန်တော်ကုလသမဂ္ဂနဲ့ကျွန်တော်ဒီရုံးဆိုင်ပြီးတော့ပေါ့နော်ကျွန်တော်တောက်လျှောက်လှုပ်လာတာပဲအခုကျမှဒီရခိုင်ကိစ္စဖြစ်လာတဲ့အခါကျတော့မှကုလသမဂ္ဂရဲ့လှုပ်ဆောင်မှုဟာဘလောက်ဟိုဟာဖြစ်လဲဆိုတဲ့ဟာကိုဟလာဟိုစုံစမ်းစစ်ဆေးပါညာသဘောမျိုးစဉ်းစားတာတော့လှုပ်ခိုင်းနေဆိုတာတော့ဟိုကျွန်တော်အသေးစိတ်တော့မပြောလို့ပါဘူးတိုးတော်လည်းပဲဟိုမူအရဟိုဟာမူလကလေးရဟိုဟာအဲသဘောရုံးနဲ့ဟိုစေနာမနဲ့လှုပ်တာမဟုတ်ဘူးလေအလုံးမဲ့ဆိုရင်မြန်မာနိုင်ငံသူရမ်းမလုပ်နဲ့အကုန်လုပ်ပေါ့အခုလည်းတို့တခြားဟာလားအာဖရိကတို့ဘာတို့မှာဟုတ်လားဟိုတို့ UN အိတ်ဆရာနဲ့ပတ်သက်ပြီးတော့မတမာမှုတွေလုပ်တာတွေလည်းအများကြီးရှိတာပဲအမှန်တော့ဟိုအပြစ်ရှာတဲ့သဘောမျိုးနဲ့ဘလို့ဟုတ်လားရခိုင်ကိစ္စနဲ့ပတ်သက်မြန်မာနိုင်ငံအစိုးရနဲ့တကွာကုလသမဂ္ဂတာဝန်ရှိတဲ့လူတွေဘလို့အပြစ်ရှိတယ်ဆိုတော့ရှာခြင်းနဲ့ဟိုတမင်ပေါ့နော်ဟိုရွေချင်းနဲ့လုပ်တယ်လို့ပဲကျွန်တော်တော့အဲ့လိုမြင်တယ်လေ
ဟုတ်ကဲ့ရှင်တမကြီးအဲ့တော့ဒီအစည်းအဝေးခန်းစာမှာဖော်ပြထားသလိုပဲပေါ့နော်ကုလသမဂ္ဂကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတာဝန်မကျေခဲ့ဘူးလို့ပြောလို့ရနိုင်လားဒါမှမဟုတ်လို့ရှိရင်ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဆောင်ရွက်ချက်တွေပေါ်မှာရောဘလို့များတံပကြီးမြင်မိတာရှိပါလဲရှင်
ကျွန်တော်တော့ဟိုကုလသမဂ္ဂမြန်မာနိုင်ငံမှာတာဝန်မကျေဘူးလို့ကျွန်တော်အဲ့လိုမပြောချင်ပါဘူးဒီသက်ဆိုင်တဲ့အစိုးရနဲ့ဟိုအင်ရှင်အစိုးရနဲ့ကုလသမဂ္ဂအထံနဲ့ကိုယ်စားလှယ်နဲ့ဟလာအဖွဲ့အစည်းတွေနဲ့ဒီလိုညှိနှိုင်းလုပ်ကြတာပဲကျွန်တော်သိတော့တော့ကုတိယကျွန်တော်ပြောလို့ရတာပေါ့နော်ဟိုကျွန်တော်တို့ဟိုခက်ခဲရလို့အဲ့လိုပေါ့နော်ဟိုဟိုတာဝန်မကျေဘူးလို့ကျွန်တော်အဲ့လိုတော့ကျွန်တော်မမြင်ချင်ပါဘူးဘာလို့လဲဆိုတော့ဟိုလူဆိုတာအားနည်းချက်ရှိကြတာပဲနော်ကုလသမဂ္ဂဆိုတာအဖွဲ့အစည်းတွေကလူများစွာနဲ့ဖွဲ့စည်းထားရတဲ့ဖွဲ့စည်းပေါင်းစုံရှိတယ်ဆိုတဲ့အခါကျတော့အားနည်းချက်တွေလည်းရှိမယ်တခါလေကျတော့ coordination အပိုင်းတွေမှာဟလာမထိရောက်နိုင်တာလည်းရှိတော့ဖွဲ့စည်းပေါင်းကနည်းတာမဟုတ်တာကျွန်တော်လုပ်နေကြတာဆိုတဲ့အခါကျတော့ဟိုအားနည်းချက်တွေလည်းရှိမယ်တိုးတော်လည်းပဲတယောက်နဲ့တယောက်ဖြစ်တင်မဲ့အစားတော့ဒီအားနည်းချက်တွေကိုဘယ်လိုပြုပြင်မလဲဆိုတဲ့ဟာနဲ့သွားဖို့တော့ပိုကောင်းတယ်ပေါ့နော
်ဟုတ်ကဲ့တမန်ကြီးနောက်ဆုံးပါရှင်အဲ့တော့အခုတို့ရောတော့ဒီကကတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်သွားတဲ့ဒုက္ခတွေတွေအရေးနဲ့ပတ်သက်ပြီးတော့ဒီဆောင်ရွက်မှုတွေလည်းအဆင်ပြေဘူးနှောက်နေတယ်ပြက်ကွက်မှုတွေရှိခဲ့တယ်ဆိုတဲ့ဟာမျိုးလည်းပြောတော့နောက်ဆုံးအချိန်နေထိပါဒီ UN ရဲ့ကုလသမဂ္ဂရဲ့ဘင်္ဂလားဒေ့ရှ်ရဲ့မြန်မာနိုင်ငံရဲ့သုံးနိုင်ငံပူးပေါင်းပြီးတော့မှဒီဒုက္ခတွေတွေအရေးဆောင်ရွက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများအလားအလာရှိပါလဲရှင်နောက်ဆုံးလုပ်နေတဲ့အချိန်နေပေါ့နော်
အဆိုးလုံးနေတဲ့အချိန်ကြီးကအခုကျွန်တော်တို့ဘက်ကနေပြောရမယ်ဆိုလို့ရှိရင်ပေါ့နော်ကျွန်တော်ဘက်ကနေပြောရမယ်ဆိုလို့ရှိရင်ကျွန်တော်14ရက်နေ့ရပဲဟိုခင်ဗျားတို့လက်သိတဲ့အတိုင်းပဲအာဆီယံတရုတ်ချုပ်ကနေပြီးတော့ကျွန်တော်ဂျကာတာမှာကျွန်တော်တန်တမန်ရှင်းလင်းနေဟိုကျွန်တော်အာဆီယံအဟာစင်တာနဲ့ကျွန်တော်ပူးတွဲပြီးတော့ဟိုပြန်လာမယ့်လူတွေကိုလက်ခံဖို့အတွက်အဆင်ပြေအောင်ဘလို့အာဆီယံဘက်ကနေလည်းဘလို့ပံ့ပိုးပေးနိုင်မယ်လိုအပ်ချက်တွေကိုနော်ဟိုအဓိကတော့ကျွန်တော်တို့ဒီလက်ခံရေးစခန်းတွေမှာနောက်တစ်ခါနဲ့စခန်းကြီးမှာဟာလာသူတို့ရဲ့ capacity ကိုဘယ်လိုမြင်အောင်လုပ်မလဲနောက်ပြီးတော့လက်ခံရေးနဲ့ပတ်သက်ပြီးပြန်လာဖို့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်ရေးတွေမှာလည်းဘယ်လိုခြေခြေပြန့်ပြန့်နဲ့ထိထိရောက်ဘယ်လိုလုပ်နိုင်မလဲနောက်တစ်ခါကျွန်တော်တို့ပြန်လာတဲ့လူတွေဟာလာကျွန်တော်ဟိုဒီထောက်ပံ့ပေါ့နော်ဟိုစာဝန်ကြီးရစဖွံ့ဖြိုးရစဘယ်လိုလုပ်နိုင်မလဲဆိုအာဆီယံလည်းပဲသူကကျွန်တော်ဘက်ကိုအကူအညီပံ့ပိုးဖို့အားလုပ်နေပြီဟာလာခြေခြေပြန့်ပြန့်လုပ်နေပြီတစ်ဖက်ကလည်းပဲကျွန်တော်တို့သုံးနိုင်ငံဟိုသုံးဖွဲ့ပေါ့နော်ကျွန်တော် UN နဲ့ Tripartite တက်မှတ်ထိုးထားရှိရလေ UN UNDP ရဲ့ကျွန်တော် UNHCR ရဲ့ကျွန်တော်တို့ရထိုးထားတဲ့ဟာလဲကျွန်တော်တို့ကဟိုမေလ29ရက်နေ့ကစပြီးတော့ကျွန်တော်တတန်းထပ်တိုးလိုက်တယ်တိုးလိုက်တယ်ဆိုတော့ခါကျွန်တော်တို့ကဒီဟာကိုလည်းပဲဆက်လက်ပြီးတော့လုပ်မယ်အခုကျွန်တော်တို့ဒီ UN နဲ့ထိုးထားတဲ့ဟာလာ MOU အရ ကျွန်တော်တို့စီမံကိန်းကြီးတွေစီမံချက်လေးတွေပေါ့
ဟုတ်ကဲ့
လောက်ထားတာရှိတယ်နော်စီမံချက်လေးတွေကျွန်တော်ဆက်ပြီးတော့အကောင့်ထဲပေါ်ဖို့ရှိတယ်အဓိကကတော့ဘင်္ဂလားဒေ့ရှ်နဲ့ကျွန်တော်တို့အရှင်းရှင်းပြောလို့ရှိရင်တော့ဗျာဟိုသူတို့ဘက်ကကျွန်တော်တို့ကဟိုအကုန်လုံးဒီပိုင်းနဲ့လဲကျွန်တော်တို့လက်မခံနိုင်အဲ့တော့နှစ်နိုင်ငံသဘောတူစာချုပ်အရာသဘောတူထား MOU ရာကျွန်တော်ဟိုပါပေါ့နော်အရေးအတွက်နဲ့ကျွန်တော်တစီပီချင်းလက်ခံသွားမယ်အဲဆိုပြီးတော့ကျွန်တော်ပြောထားပြီးသားကျွန်တော်ဘက်ကလည်းအဲ့ဒီလက်ခံနိုင်အောင်ကျွန်တော်ပြင်ပြင်ဆင်ထားပြီးသားဒါပေမဲ့အလုပ်တိတိုင်းမှာမနစ်ကန်တော့မှမှကျွန်တော်တို့လက်ခံမှမယ်ဆိုပြီးတော့လုပ်ထားတာအကုန်ဆင်သင့်ဖြစ်တယ်သူတို့ကဟိုပြန်မလှုပ်ဘူးတယောက်မှပြန်မလာဆိုပြီးပြောတယ်အဲပြီးတဲ့ခါကျတော့ကျွန်တော်ဘက်ကဆင်သင့်မဖြစ်ဘူးလို့ပြောနေတယ်ဆိုတော့ဒါသူတို့ဘက်ကပိုင်မယ်ကျွန်တော်ဘက်ကတော့ဆင်သင့်ပြီးပြီလက်ခံမယ်ကျွန်တော်ပြောပြီးသားစရင်းတွေလည်းပို့ပြီးသားအဲ့တော့ကျွန်တော်ဘက်ကဆင်သင့်မယ်အဲ့တော့နှစ်နိုင်ငံသဘောတူချက်နဲ့ပတ်သက်ပြီးတော့သူတို့ဘက်ကဆက်လက်ပြီးတော့ဟိုဟွာပေါ့နော်ဟိုကျွန်တော်တို့ဟိုပါဝင်ပြီးတော့ဟိုလူလူလားလားနဲ့ပေါ့နော်ဟိုစေရောကိုပါသူတို့ဘက်ကနေပြီးတော့လောက်ရမယ့်အတာဝန်ကိုသူတို့လုပ်ဖို့ပဲလိုပါတယ
်ဟုတ်ကဲ့ပါရှင်တာမတ်ကြီးဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါ
မဆုမမင်းမြန်တင်ပြသွားတာပါရှင်ခုတော့ရဲတပ်ဖွဲ့ကအလို့ရှိနေတဲ့မစိုးရိမ်တိုက်တဲ့ဆရာတော်ဦးဝီရတူရဲ့တရင်တင်ပြခြင်းပါတယ်နိုင်ငံတော်အချင်းချင်းပြည့်စုံမှုနဲ့အလို့ရှိနေတဲ့အမျိုးသားရေးဝါဒီဦးဝီရတူအပေါ်တရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့တရားလိုဖက်ကိုတရားရုံးကဒီကနေ့စတင်ကြားနာစစ်ဆေးခဲ့ပါတယ်ဒီကနေ့တရားခွင်မှာတော့တရားလိုဖြစ်တဲ့အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးကထွက်ဆိုသွားခဲ့တယ်လို့တက်တဲ့အထောက်အထားတချို့ကိုလည်းတင်ပြခဲ့တာပါအပြည့်စုံကတော့ VOA မြန်မာပိုင်းတင်ထောက်ကိုထက်အောင်ခန့်ကပြောပြထားပါတယ်
ရန်ကုန်မြို့မဟာပန်နူးလာပန်းချန်ရှိမှာမေလ9ရက်နေ့ကဟောပြောခဲ့ရတဲ့ပတ်သက်ပြီးနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်114ကကြီးနဲ့တရားစွဲဆိုထားတဲ့အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးကတရားခွင်မှာထွက်ဆိုခဲ့တာပါ။ဦးရဲတကူတော့တရားရုံးမှာအမှုရင်ဆိုင်မှုဝရမ်းနှစ်ကြိမ်ထုတ်ခဲ့ပြီးမဲ့မလာရောက်တဲ့အတွက်ရာဇဝတ်ကျင့်ထုတ်ဥပဒေပုံမှန်9တနည်းနဲ့အမှုဖွင့်ခဲ့ပြီးတရားရုံးလုပ်ငန်းတွေကိုဆက်လုပ်ခဲ့တာပါ။တရားခွင်မှာတော့တရားခံပြည့်ပြည့်မဖြစ်အမိန့်ချမှတ်နိုင်တဲ့ရာဇဝတ်ကျင့်ဆုံးဥပဒေပုံမှန်၅တနည်းကိုတရားသူကြီးကစတင်စစ်ဆေးခဲ့ပြီးတရားလိုဖြစ်တဲ့အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးဦးစံမင်းကထွက်ဆိုရာမှာတရားစွဲဆိုဖို့တမရရုံးရင်ညွှန်ကြားတာရန်ကုန်တိုင်းစိုးရိမ်ထက်စစ်ညွှန်ကြားတာတွေပြင်ဦးဝေရသူရဲ့ဟောပြောချက်ရုပ်သံဖိုင်နဲ့ CCTV မှတ်တမ်းတွေကိုလည်းတပ်သေးခံဖြစ်တင်သွင်းခဲ့ပါတယ်တရားသူကြီးအနေနဲ့တရားလိုဘက်ကိုစစ်ဆေးပြီးဦးရဲသူကိုတရားခံပြည့်ပြည့်တတ်မှတ်သင့်မသင့်ဆုံးဖြတ်သွားမှာဖြစ်ကြောင်းလည်းအနောက်ပိုင်းခရင်တရားရုံးကပြန်ကြားရေးတာဝန်ခံတရားသူကြီးဦးကြည်မင်းစုကပြောပါတယ
်သူ့ကိုလက်တော်ဖမ်းလို့မရတော့ဘူးအဲဖမ်းလို့မရတော့မရတဲ့ကြောင့်ကျွန်တော်ထွေမှုဖွင့်လိုက်တာထွေမှုဖွင့်ပြီးမှထွေမှုဖွင့်ပြီးမှအဲထွေမှုဖွင့်တယ်ကိုကျွန်တော်နေနေတည်စစ်ပြီးအဲမှာသူကတရားသူကဆုံးဖြတ်လိုက်တယ်ဟုတ်တယ်မလားအမှုပေါ်ပေါက်ရင်ကျွန်တော်တရားခံပြည့်ပြည့်ကြည့်ရမယ်အပေါ်ပေါက်ဘူးလွတ်ပြိုင်မရှိတာပေါ့
အခုမှပြီးပြက်ပြီးမှတရားလိုဘက်ကတိုင်ကြားထားတဲ့နိုင်ငံတော်ကြီးညိုပြက်စင်မှုပုံမှန်တင်းတင်းလေးကကြီးကိုဆက်လက်စစ်ဆေးနိုင်မှာလည်းဖြစ်ပါတယ်ဦးရည်သူကိုဖမ်းမမိတဲ့အတွက်နောက်ဆက်တွဲထပ်မံတရားစွဲဆိုခဲ့တဲ့ရာဇဝတ်ကျင့်ထုံးပုံမှန်9တင်းနှစ်နဲ့ပတ်သက်လို့တရားလွတ်တော်ရှင်းဤဦးခင်မောင်မြင့်ကအခုလိုရှင်းပြပါတယ
်9တင်းနှစ်ကိုမဖွင့်ရင်ဒီမျက်ကွယ်စစ်ဆေးခွင့်မရှိဘူးရာဇဝတ်ကျင့်ထုံးဥပဒေပုံမှန်92ကကြီးကထွက်ပြေးနေတဲ့တရားခံကြောင့်သူ့ကိုဖမ်းမမိလို့ဒီတေလိုဘက်တက်တွေကိုစစ်ဆေးရင်းနဲ့တေလိုဘက်တက်တွေကြားကလာတွေမှာပြေဆုံးသွားမှာတို့နောက်တခါနေဝေးကိုပြောင်းရွှေ့သွားမှာတို့နောက်ဒီအထောက်ထားသမတ်စာရန်တက်တွေဒီသိခံနေအဲ့ဒါတွေတောက်ပြက်ပုံမှာစိုးတဲ့အတွက်အမှုမြန်ဆောင်လို့ငါးတနည်းကျင့်ထုံးရသူကဖွင့်ပေးရတာတော့ငါးတနည်းကိုဒီတရားခံမဲ့ပြင်ညာတဲ့အမိန်ကိုမချသေးသေး၍ဒီအမှုက124ကကြီးကစစ်လို့ကိုမရဘူးမျက်ကွယ်လည်းစစ်ခွင့်မရှိဘူးဒါကြောင့်ဒီ process ကတော့တကယ်ပြောရင်ဒီဥရတူခပြေးတင်းချောင်းသွားခြင်းကြောင့်ဒီအမှုကြီးဟိုရက်မသွားအောင်ပြီးတော့စင့်ကြမှုမရှိအောင်လို့ဆောင်ရွက်တဲ့ process ပါပဲ
လာမယ့်ရင်းကြီးကတော့ဇွန်လ25ရက်နေ့ကိုချိန်ဆထားခဲ့ပြီးရဲတပ်ဖွဲ့နဲ့တာနာရေးဝန်ကြီးဌာနတာဝန်ရှိသူတွေပါဝင်တရားလိုပြတ်တက်တဲ့ကိုဦးကထွက်ဆိုဖို့လည်းတင်ပြထားပြီး၃ဦးကိုစစ်ဆေးမှာဖြစ်ပါတယ်ဦးရည်သူနဲ့ထောက်ခံသူတွေကတော့ရဟန်းတစ်ပါးဖြင့်ဓမ္မဇက်နဲ့ရေးယူရမှာကိုအစိုးရတာဝန်ရှိသူတွေဘက်ကအာဏာဇက်နဲ့ရေးယူဖို့ကြိုးစားတာဟာတရားမျှတမှုမရှိဘူးဆိုပြီးတရားရုံးလုပ်ငန်းတွေကိုကန့်ကွက်ထားကြပါတယ်ခင်ဗျာ
ကိုထက်အောင်ခန့်တင်ပြတော်တော်ပါရှင်ခရော့ပြည်တွင်းရင်းရင်းဆိုင်ရာတည်င်းဖက်ဆက်ရအောင်ပါပိတ်ပင်ခံခဲ့ရတဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပမဲ့တနင်္ဂနွေလုံးအဖြစ်ခရရဆက်ရည်တဘောသူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အစည်းအဝေးကိုတီလ20ရက်နေ့မှာပြန်ပြီးတော့စတင်မှုရှိနေပါတယ်။ဒီအစည်းအဝေးကိုတားဆီးခဲ့တာဟာနားလည်မှုလွှဲမှားတာကြောင့်ဖြစ်ပြီးအစည်းအဝေးကျင်းပခွင့်ပြုဖို့အတွက်အစိုးရဘက်ကတက်ဆိုင်ရာကိုအကြောင်းကြားလာပြီးဖြစ်ကြောင်းပအိုးလက်နက်ကိုင်အဖွဲ့ကောင်ဆောင်ကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင် EAO အဖွဲ့ရဲ့အလုပ်အဖွဲ့အစည်းအဝေးကိုဒီလဒုတိယပတ်ကကျင်းပဖို့ရှိနေရမှာထိုင်းနိုင်ငံဆိုင်ရာမြန်မာစစ်တပ်မှုကတားမြစ်ပေးဖို့တောင်းဆိုခဲ့တဲ့နောက်ထိုင်းအာဏာပိုင်တွေကပိတ်ပင်ခဲ့တာပါရန်ကုန်မြို့မှာကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းရေးမှုအဖွဲ့ရဲ့အလွတ်တဘောဆွေးနွေးပွဲမှာအပိတ်ခံရတဲ့အစည်းအဝေးပြန်လည်ကျင်းပရေးအတွက်နားလည်မှုရခဲ့ကြောင်းပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဒုဥက္ကဋ္ဌလည်းဖြစ် UPDJC အတွင်းရေးမှုအဖွဲ့ဝင်လည်းဖြစ်တဲ့ဦးခွန်မြင့်ထွန်းကပြောပါတယ်
PBSC နဲ့ဒီ PPCN စုဖွဲ့မှုဆိုင်ရာပေါ့ဘလော့ခွက်အစည်းအဝေးတော့မှာဖြစ်ပါတယ်အဲ့ဒါ2021ရဲ့ဟိုအတွင်းမှုဖွဲ့အလွတ်တော်စီမှာလည်းအဲ့လိုနားလည်မှုလေ့ကျတဲ့ကိစ္စလည်းဆွေးနွေးရပြီပေါ့ဗျာအဲသူတို့ဘက်ကလည်းအပြန်အလှန်ဒါနားလည်မှုလေ့ကျတာ哦သူတို့လည်းဒီခုအခုပြန်လုံးမဲ့အစည်းအဝေးတော့ကိုသူတို့လည်းဆိုင်ရာပြီးသူပြောတာပြီးဆိုတာပဲကလည်
းပြီးခဲ့တဲ့မေလကကျင်းပတဲ့ NCA လက်မှတ်ရေးထိုးအဖွဲ့ရဲ့စတုဒ္ဒအကြိမ်ထိပ်သီးအစည်းအဝေးမှာငင်းချင်းလုပ်ငန်းစဉ်မှာကိစ္စုံနေတာတွေကိုကြော်လွှားရေးအတွက်အပြေရှာမဲ့အလို့အဖွဲ့နဲ့ NCA လက်မှတ်ရေးထိုးအဖွဲ့ရဲ့ငင်းချင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့PPSD ကိုဖျက်ပြီး NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေပါပါဝင်လာမဲ့ငင်းချင်းလုပ်ငန်းစဉ်အတိုင်ပင်ခံအစည်းအဝေး PPCM ဖွဲ့စည်းဆိုင်ရာလေးလာရေးအလို့အဖွဲ့တွေကိုဖွဲ့စည်းခဲ့ပါတယ်ဒီလ9ရက်နေ့ကနေ9ရက်နေ့မှာကိစ္စမှုကြော်လွားရေးဆိုင်ရာအလို့ဖွဲ့အစည်းအဝေးကိုချင်းမိုင်မြို့မှာကျင်းပနိုင်ခဲ့ပေမဲ့ PPSD နဲ့ PPCM ဆိုင်ရာအလို့ဖွဲ့အစည်းအဝေးကတော့တားမြစ်ခံခဲ့ရတာဖြစ်ပါတယ်ပြန်လည်ကျင်းပမဲ့ဒီအစည်းအဝေးမှာကရင်မျိုးသားအစည်းအုံးကတင်ပြထားတဲ့ PPSD ဖျက်သိမ်းပြီး PPCM ဖွဲ့စည်းဖို့ဆိုတဲ့အချက်အပေါ်မှာဆွေးနွေးမှာဖြစ်ပြီးဒီအချက်အပေါ်မှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအကြသဘောထားကွဲပြားတာတွေလည်းရှိနေပါတယ်မကြာခင်ကျင်းပမဲ့အလို့အဖွဲ့အစည်းအဝေးပေါ်အဖွဲ့အစည်းတွေရဲ့ယက်တိချက်နဲ့ပတ်သက်ပြီးဥခွန်မြင့်ထွန်းကအခုလိုဆက်ပြောပါတယ
်ကင်းညွာဒီအစိုးရချက်ကိုတင်နေတယ်လို့ကျေပင်ရှင်းပြလာမျိုးကတော့မဖြစ်ခဲ့သေးဘူးဆိုတော့ဒီအလို့အဖွဲ့အစည်းအဝေးမှာဒါအကျေတွင်းတာကတော့ဆွေးနွေးကြမဖြစ်ကြဖြစ်ပါတယ်ကျွန်တော်တို့ဒီပို့မြေသားလွတ်မြောက်ရေးဖွဲ့ချုပ်ပါဝင်အများကြီးရဲ့သဘောထားကတော့ NCA လွတ်မြောက်ရေးဆိုတာဒီအကြမ်းအစိုးရတစ်ခု platform တစ်ခုအနေနဲ့ PBSD ကရှိရမယ်PPCM ဆိုတာကျွန်မအင်အားစုတွေနိုင်ငံရေးပါတီတွေရက်သွဲဖွဲ့စည်းတွေပြီးရင်လက်မှတ်မထိုးသေးတဲ့လူတွေများတော့အရင်းပင်တင့်တယ်လို့ပေါ့ဒီလိုအစည်းအဝေးတွေကတော့လုပ်သွားမှာလို့ PPSC စုဖွဲ့မှုနဲ့ PPCM အစည်းအဝေးလုပ်တာကဒီအနေနဲ့ဆောင်ရွက်လို့ရတဲ့ကိစ္စတခုကိုဖျက်ပြီးတခုကိုလောအောင်မကိစ္စမဟုတ်ဘူးအဲ့ဒီကျွန်တော်ပုံမျိုးသားလုံးရဲ့ပြုလုပ်ကြအောင်ဖွင့်ဝင်များစွာလို့ပြောတာရှိတယ်
အလုပ်ဖွဲ့ကဆွေးနွေးလို့ရတဲ့အချက်တွေကို NCA လက်မှတ်ရေးထိုးအဖွဲ့ရဲ့စုဒ္ဓအကြိမ်ထိပ်သီးအစည်းအဝေးဒုတိယပိုင်းမှာဆုံးဖြတ်မှာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အစည်းအဝေးအပေါ်မှာတော့ UPDJC အတွေ့အမှုဖော်ဝင်သူဖြစ်တဲ့စိုင်းကျော်ညောင်ကအခုလိုတုံ့တက်ပါတယ်
။ဒီတိုင်းရင်းသားလက်နက်ကိုင်ကခုနှစ်တို့ပြည်လဲနဲ့ပုံစံတော့သူတို့လုပ်နိုင်ကြပါမယ်လေ။ဟိုမပြည်လဲတဲ့ဟာတို့အသီးဖဲသွားရင်လည်းသူတို့အဲမှာပြစ်တက်ခါဖြစ်မှာပဲ။အဲ့ဒါကဘာမှန်လဲမားလဲဆိုတော့မရှိဘူး PDF နဲ့ PDCN နဲ့ကြောင်းကြောင်းဘယ်လိုပဲကြောင်းကြောင်းတို့တိုင်းနာလက်နက်ကိုင်ချင်းချင်းကြားထဲမှာခူးပေါင်းလက်တွဲလှုပ်ဆောင်မှုအားကောင်းလာဖို့ကပိုရည်ကြီးတယ်လို့ကျွန်တော်မြင်တယ
်မြန်မာနိုင်ငံမှာတိုင်းနာလက်နက်ကိုင်အဖွဲ့21ဖွဲ့ရှိရမှာ NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့10ဖွဲ့ရှိနေပြီး NCA မှာအလုံးပါဝင်ရေးအတွက်လည်းအစိုးရဘက်ကဆောင်ရွက်နေပါတယ်
ကမ္ဘောဇာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီကနေ9နာရီခွဲထိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြောလဲကြည့်ရှုနိုင်ကြပါတယ်ရှင
်။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် POE မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ18ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ1925နဲ့30နှစ်အပြင်လိုင်းဆက်မီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထိုးလွှင့်နေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါအခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်
ဆော်ဒီအာရေဗျနဲ့အာရဗ်စော်ဘောများပြည်တော်စုကိုအမေရိကန်ဒေါ်လာ10ဘီလီယံဘူးလက်နဲ့ရောင်းချမဲ့အစီအစဉ်ပြိပင်နိုင်မှုဒီသတင်းပတ်ကမှအမေရိကန်ထက်လွတ်တော်ကအပြင်းအထန်ကြိုးစားမယ်လို့မျှော်လင့်ရပါတယ်ဆော်ဒီအာရေဗျရဲ့လူ권ရေးအခြေအနေနောက်ရည်မှန်မှာဖြစ်ပေါ်နေတဲ့စစ်ပွဲတွေနဲ့ပြီးခဲ့တဲ့နှစ်ကသတင်းတောက်ဂျမဲလ်ကိုရှိဂျီအသက်ခံရတဲ့ကိစ္စတွေကိုအမေရိကန်လွှတ်တော်အမတ်တွေကထောက်ပြကန့်ကွက်နေကြတာပါသမ္မတထရန်ဆိုရကတော့အီရန်ရဲ့ချင်းချောက်မှုတွေရှိနေတယ်ဆိုပြီးမျိုးသားလုံခြုံရေးအတွက်ရေးကြီးတဲ့အကြောင်းအကြောင်းပြရင်းလွှတ်တော်ကကန့်ကွက်တဲ့ကြားကပဲလက်နဲ့ရောင်းချနေအောင်ပြင်ဆင်နေပါလေ။ဆော်ဒီအာရေဗျအရေးနဲ့ပတ်သက်ပြီးထက်လွှတ်တော်အတွင်းမှာအပြင်းအထန်ဆွေးနွေးနေကြပါလေ။ Republican ထက်လွှတ်တော်အမတ် Lindsey Graham က
The current relationship with Saudi Arabia is not working for
ဆော်ဒီအာရေဗျနဲ့အမေရိကန်ကြားလက်ရှိဆက်ဆံရာအလုံးမဖြစ်ပါဘူး။ဆော်ဒီအာရေဗျမှာအပြောင်းအလဲတွေမပေါ်မချင်းကျွန်တော်တို့ကခုမပြနိုင်ပါဘူး။
ဒီမိုကရက်ထက်လွှတ်တော်အမတ်ခရစ်မာဖီကလည်းအခုလိုဆွေးနွေးပါတယ
် What of your country who is seeking our protection brings
ကျွန်တော်တို့ကာကွယ်ပေးထားတဲ့ဒီနိုင်ငံမှာနေထိုင်နေကရှိုဂီတို့လူမျိုးကိုကောင်စည်ဝင်ရုံးမှာခေါ်သွားပြီးတပ်ဖြတ်အစဖြောက်ခဲ့တဲ့ဆိုကလေးကဘလို့မဟာမိတ်မျိုးလဲဒီလိုမဟာမိတ်မျိုးရဲ့သဘောထားကိုတင်းတင်းရှားရှားတွေ့ပြီးပါပြီ
ဒီမင်းမှာဆော်ဒီဥဆောင်တဲ့လူတွေအများပြားသိကြည်စေတဲ့စစ်ကိုမထောက်ခံဖို့အမေရိကန်ထက်လွှတ်တော်မှာပြီးခဲ့တဲ့လပိုင်းတွေကမဲတပ်အသားနဲ့သောမတ်ချက်တရက်ကိုဒီပြည့်ခဲ့ပါတယ်အခုဆော်ဒီအာရေဗျနဲ့အာရဗ်စော်ဘောများပြည်တော်စုကိုအမေရိကန်လုပ်ဘုံတွေပယ်ထိန်သုံးလက်နက်နဲ့စီးရီးရပံပိုးမှုတွေရဆိုင်ရေးအထက်လွှတ်တော်အတွင်းမဲခွဲဆုံးဖြတ်လာနိုင်ပါတယ်သမ္မတဖရန်ဆိုရကရေးပေါ်ခြေနေဆိုပြီးအမြန်ဆုံးလက်နက်ရောင်းချနိုင်ရေးလုပ်နေတာကြောင့်လဲလွှတ်တော်အမတ်တွေဒေါသဖြစ်နေကြပါတယ်ဒီမိုကရက်ထက်လွှတ်တော်အမတ်Robert Menendez ကခုလိုပြောပါတယ
် I'm glad to know I'm not the only one in this body disturbed by the president's
အကြာကြီးကဖြစ်ခဲ့တဲ့ Saudi Arabia နဲ့ American ပြည်ထောင်စုအကြားဆက်ဆံရေးပြတ်ခဲ့ရတဲ့အဖြစ်အပျက်တွေကိုထည့်မတွက်ပဲလူတော်ကကန့်ကွက်တာကိုလက်မခံပဲလက်နဲ့ရောင်းချဖို့သမ္မတကစဉ်းစားတာပါဒီကိစ္စကန့်ကွက်တဲ့သူတွေအထက်လွှတ်တော်အတွင်းမှာကျွန်တော်တယောက်တည်းမဟုတ်တာကိုသိရတဲ့အတွက်ဝမ်းမြောက်ဝမ်းသာဖြစ်မိပါတယ
်အထက်လွှတ်တော်အတွင်းမှာလက်နဲ့ရောင်းချခွင့်ကိုပိတ်ပင်မဲ့မဲရည်အတွက်အများစုကထောက်ခံမယ်လို့ယုံကြည်ရပါတယ်။ဒါပေမဲ့လည်းသမ္မတရဲ့လုပ်ပိုင်ခွင့်ဗီဒိုနဲ့ဆုံးဖြတ်တာကိုဟန်တားနိုင်မှုသုံးပုံနှစ်ပုံမဲရည်အတွက်လိုအပ်ပါတယ်။အဲ့ဒီရည်အတွက်အတိရမယ်မရဘူးဆိုတာကိုတော့တန်တရားဖြစ်เสียရှိပါတယ်။ပြီးခဲ့တဲ့ဘက်ကဘော်ရင်းနဲ့ကာတာကိုလက်နဲ့ရောင်းချခွင့်ပိတ်ပင်ရေးဆိုပြုချက်ကိုတော့အထက်လွှတ်တော်ကထည့်သွင်းစဉ်းစားခဲ့ခြင်းမရှိပါဘူး။အခုဆော်ဒီအာရေဗျနဲ့အာရဗ်စော်ဘောများပြည်ထောင်စုကိစ္စမှာတော့အထက်လွှတ်တော်အတွင်းအခြေတင်ဆွေးနွေးနေကြတာတွေ့နေရပါတယ်။တော်ကြည့်မယ်ဆိုရင်ပါရှန်ပင်လယ်ဝိတ္တိသာတင်မောတွေတက်ခိုက်ခံကြရတဲ့ကိစ္စကိုကြည့်ပြီးအရှိအလေပိုင်းကိုလည်းနဲ့ရောင်းရေးမှာ Republican အမတ်တွေထော်ထော်များများထောက်ခံနေကြတာကိုတွေ့နိုင်ပါတယ်။ Republican ထက်လွှတ်တော်အမတ် Tom Cotton ကခုလိုပြောပါတယ
် As Iran's economy staggers under the weight of new American sanctions
American ရဲ့ပိတ်ဆို့ဒဏ်ခတ်မှုအောက်မှာ Iran ရဲ့စီးပွားရေးအခြေအနေရိမ့်ရိုင်လာတာနဲ့အမျှကဘာကိုရန်ရှာဖို့တိုက်ခိုက်ဖို့ Iran ကောင်းဆောင်တွေကြိုးစားလာပါတယ်။ဒီလိုအန္တရာယ်ရှိတဲ့အချိန်မှာ Iran ရဲ့ကြွကြော်မှုတွေကိုပါရှန်ပင်လယ်ကွေ့ကကျွန်တော်တို့မဟာမိတ်တွေကြံ့ကြံ့ခံနိုင်ဖို့မဖြစ်မနေထောက်ခံမှုပေးရပါလိမ့်မယ်
။တချို့ Republican တွေကလည်းလက်နဲ့ရောင်းချဖို့ပိတ်ပင်တာကအမေရိကန်ရဲ့တရှိလာများမဟာမိတ်ဖြစ်ရည်တည်ခဲ့တဲ့နိုင်ငံတွေကိုတခြားအမေရိကန်ရဲ့ရံဘက်နိုင်ငံတွေစီကလက်နဲ့ဝယ်အောင်တွန်းအားပေးလိုက်တယ်လို့ဖြစ်သွားလိမ့်မယ်ဆိုပြီးထောက်ပြနေကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်စီစဉ်ကနေပြီးတော့ကျူးစွာတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဖမ်းဆီးအရေးယူမှုတွေနဲ့ပတ်သက်တာပါဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဖမ်းဆီးအရေးယူခံရတာတွေတိုးမြင့်လာတာနဲ့အတူပဲစစ်မှတ်ဖြစ်နေတဲ့တိုင်းသားဒေသတွေမှာဆိုလို့ရှိရင်လည်းသဘုံနဲ့ဆက်သွယ်ရဆိုတဲ့တန်တရားနဲ့ဒေသခံတွေတော်များများဖမ်းဆီးစစ်ဆေးခံမှုတွေပိုတိုးလာနေပါတယ်ကျွန်တော်တို့သိရတော့ဆိုရင်ရခိုင်ပြည်နယ်အတွင်းမှာပဲရပ်သား90ဝန်းကျင်လောက်ပါဆိုလို့ရှိရင်ဒီ EE နဲ့ဆက်နွယ်ရဆိုတဲ့တန်တရားနဲ့ဖမ်းဆီးခြင်းခံထားရပါတယ်ကြောင်မှုဒီနိုင်ငံရေးနဲ့ယုံကြည်မှုကြောင့်ဖန်ဆီးခံရသူတွေအတွက်တရားဥပဒေလမ်းကြောင်းအရဖြည့်ရှင်းခွင့်တွေလုံလောက်လောက်ရှိရလားတန်တရားနဲ့ဖန်ဆီးခံရသူတွေရဲ့နင့်နာမှုအတွက်ဘယ်လိုကုစားပေးနိုင်မလဲကျွန်တော်တို့ဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီမြန်မာနိုင်ငံရှိနေများကွင်ရက်ကရှိနေကြီးဦးသိန်းတန်ဦးဖြစ်ပါတယ်လေလိုက်ပေါ်မှာရှိပါတယ်နောက်တူကတော့ဒီမြန်မာနိုင်ငံဒီနိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့တွေ့ပတ်တွင်မှုဖြစ်ပါတယ်ကုပိုကြီးပါနှုတ်စလုံးလေးတိုင်းပေါ်ရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးတော့ဦးသိန်းတန်းဦးကိုဖိတ်ခေါ်ကြပါတယ်ခင်ဗျာဆရာဦးသိန်းတန်းဦးကြားပါရဲ့လားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဦးသိန်းတန်းဦးခုနကျွန်တော်ပြောသလိုအရင်ဆုံးတော့ကျွန်တော်မေးချင်တာကဒီတိုင်းသားဒေသတွေမှာဖြစ်နေတဲ့ကိစ္စပါအခုတကယ်ပြောမစို့ကချင်ဘက်မှာရောရှမ်းမြောက်မှာရောအခုဆိုရင်ရခိုင်ပေါ့အဲ့ဘက်ဒီမှာအရသာဖန်ဆီးခံမှုတွေပို့ပြီးတော့တိုးလာတယ်ဒါလည်းတန်တရားနဲ့ဖန်တာပေါ့ဖန်တဲ့ခါမှလည်းစစ်တပ်ကဖန်တာပါတော့ဒါကဥပဒေကြောင်းအရာဖြစ်တင်ဖြစ်ထက်ရလားဥပဒေကြောင်းအရာကိုညှိညွတ်ရလားအဲ့ဒါအရင်ဆုံးသိကြပါလိမ့်ခင်ဗျာ
တကယ်ကတော့ဟိုစစ်တပ်ကလည်းဟိုဖန်နိုင်တဲ့အနေအထားရှိပါလား1959ခုနှစ်တပ်တော်အဲ့ဒီမှာဟိုပြဋ္ဌာန်းထားတဲ့အချက်တွေရှိတယ်အဲတန်းပြစ်စစ်မှုခံတွေပေါ့ဗျာညာဒီနဲ့ဆိုင်ဆိုင်တိုက်ခိုက်နေတဲ့အချိန်မှာဘယ်လိုအခြေအနေမျိုးတွေမှာဖန်နိုင်တယ်နော်ဘာရီဆောင်ရမယ်ဆိုတိကျတဲ့ကြာထန်ချက်ရှိတယ်။နောက်တက်တော့ရင်းမှန်ထုတ်ပြန်ရေးအဖွဲ့ကစစ်ဘက်အရာရှိကြီးတယောက်ကသူတို့ဟာ rule of engagement ပေါ့နော်။ ROE ပဲလိုက်နာပါတယ်လို့ပြောတဲ့အတွက်အဲ့လိုလိုက်နာလို့ရှိရင်တော့ဥရိနဲ့အညီပေါ့နော်။ဥရိနဲ့လုံနိုင်တဲ့အခြေအနေကရှိတယ်။ညီငီးကပြဿနာတွေဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်ဆက်သေးမေးချင်တာကအခုကဖန်ခံရတဲ့လူတွေကရခိုင်ပြည်နယ်မြောက်ပိုင်းပြမှာဆိုတော့များပါတယ်။တလို့ဆိုရင်ထန်းထားတဲ့ကြောင်းဝင်းအတွင်းကနေပြီးတော့ရိုးရိုးဖြစ်ပြီးတော့ပြစ်ကြခတ်ကြလို့တည်ဆုံးတဲ့အထီအောင်ဖြစ်သွားတယ်ခင်ဗျာအဲ့တော့ဒီဖန်းခံအသူတွေအတွက်တရားဥပဒေအရကာကွယ်ပေးနိုင်တဲ့အခြေအနေပေါ်မရှိနိုင်ဘူးလား
အမှန်ကတော့ဥပဒေကရှိတယ်ဗျာတိုင်းနာတယ်မလိုက်နာဘူးဆိုတော့ပြဿနာပေါ့နော်ခုနတပ်ဖက်ကဖမ်းတယ်ဆိုတော့1959ခုနှစ်တပ်တော်အုပ်တွေမှာဒီတန်းပြစ်စစ်မှုတန်းတွေကိုရှိတယ်ပုံမှန်3ကကြီးမှာပေါ့နော်အဲ့တော့ရန်သူနဲ့ဆိုင်ကြိုင်တိုက်ခိုက်ရတဲ့အချိန်အဲ့နောက်ဒီနိုင်ငံသားနေရာတစ်ခုကိုဆစ်ချတက်တဲ့အချိန်မှာရိုင်းမက်တွေစတဲ့အချက်တွေပါတယ်အဲ့တော့ဖြစ်တဲ့ပြက်တဲ့နေရာတွေဟာတိုက်ပွဲဧရိယာတွေတော့ဖြစ်တယ်အဲ့တော့နေရာကတော့တပ်ပြစ်စစ်မှုတန်းတွေဖြစ်ပြီးတော့အဲ့ဒီမှာပါဝင်ပတ်သက်တဲ့ဒီအရာရှိရာခံကြက်တတာဒါတွေကတော့တပ်မတော်ဥပဒေလိုက်နာလဲသူဖြစ်တာပေါ့ဗျာအဲ့တော့အဲ့ဒီဥပဒေတိုင်းတိုင်းတာဆိုရင်ကျွန်တော်တို့ဒီတပ်မတော်ဥပဒေပုံမှန်49ကာကြီးကဖမ်းမယ်ဆိုလို့ရှိရင်စစ်စစ်စီရင်ရမယ်ဒီကနေ့ကျွန်တော်တို့အကြောင်းပဲဖမ်းလို့မရဘူးဒါစစ်ဘက်အချုပ်ပေါ့ဗျာစစ်ဘက်အချုပ်ဖမ်းမယ်ဆိုရင်ဖမ်းမိတဲ့24နာရီတွင်မှာသူ့ကိုဘာဖြစ်လို့ဖမ်းနေဘာလုပ်မယ်ဘယ်လိုဖြစ်တယ်ဆိုတော့အကြောင်းဒီအပြင်သက်တေကံတဲ့အချင်းချုပ်ပြစ်မှုချင်းချုပ်ကိုရေးပြီးတော့အားရတယ်ဗျာအပ်ပြီးတော့မှကျွန်တော်တို့ကဒါဖြစ်ရင်ဒီအရက်ဖက်ကနေဆက်လက်ဆောင်ရမယ်ဆိုရင်ရေးအားမှာဖြစ်တယ်အဲ့တော့စစ်စင်ဒီမှာအဲ့ဒီတိုင်ဆောင်ရခဲ့တာရှိသလားနောက်တစ်ခါဒီဖမ်းခံတဲ့လူတွေမှာလည်းသူကသတ်မှတ်ထားတာရှိတယ်အဲ့တော့အဲ့ဒီသတ်မှတ်ထားတာကတန်းတော်ဒီဥရိရပါပဲကျွန်တော်တို့ရန်သူလို့သတ်မှတ်ထားအပိုင်းကြီးရန်သူဆိုတာကတော့ရန်သူဆိုတာကတော့ကျွန်တော်တို့လက်နက်ကင်ထားမှဗျတပ်ထင်းကလက်နက်ကင်ပုံကံတဲ့လူစစ်ပုံကံမှုပြုလုပ်တဲ့လူလက်နက်ကင်ထားတဲ့သဘုံအကုန်လုံးလက်နက်ကင်ထားတဲ့အကျန်းဖက်လှူရှားသူအကုန်လုံးလက်နက်ကင်ထားတဲ့ကြီးကြီးတွေဓမြနဲ့မတင်ငါးစရာလက်နက်ဆွဲကင်တဲ့လူတွေကိုမှကျွန်တော်တို့ဒါတွေကလုံနိုင်တဲ့အခါကျတော့တန်မှန်အရသားတွေကိုတော့ဒီဥရိနဲ့ဒီပဲနဲ့လီလန်းမကြပဲတော့ဖန်စီချုံတော်လို့ခရရ
ဟုတ်ကဲ့အခုကလည်းဖြစ်နေတဲ့အခြေအနေကရခိုင်ပြည်နယ်မှာအထူးဖြစ်ရခိုင်ပြည်နယ်မှာဆိုလို့ရှိရင်တမရဘက်ကပြောတာကတော့ဒီလက်ကန်အဖွဲ့တွေကရတသားတွေကြီးရော်တွေကိုကာကွယ်ယူပြီးတော့သူတို့တိုက်ခိုက်နေတယ်ဒါပေမဲ့သူတို့ဖမ်းလာစီကကြတော့ကြီးရော်တွေမှာတန်တရားနဲ့ရတသားတွေကိုဝင်ဖမ်းလာလို့ဖြစ်နေတယ်ဖမ်းတဲ့အပြင်မှာတချို့နှိမ့်ဆက်ခံရတာတွေတချို့စစ်ကြောင်းနဲ့လက်လုံပြီးတည်တာမျိုးတွေဒီအထိပါဖြစ်နေတော့ကျွန်တော်တို့မချခြင်းကပြတ်တန်းထားတာမျိုးရှိပါတယ်ပုဂ္ဂိုလ်ကြီးလူလက်ခွင့်နဲ့ပတ်သက်တဲ့ဥတွေမျိုးဒါတွေနဲ့တော့သွားမညှိစုံဘူးလား
သူကအဲ့ပုဂ္ဂိုလ်လူလက်ခွင့်မှာသူကပေးထားတဲ့အချက်ကလုံခြုံရေးဆိုင်ရာဆိုတဲ့အချက်တွေရှိတာတော့ဆိုတော့အဲ့ဒီဟာကအဲ့ခုနကကျွန်တော်တို့နိုင်လွတ်လုံလို့ခေါ်တဲ့အဲ့ပုဂ္ဂိုလ်ဆိုင်ရာလူလက်ခွင့်နဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုဥတွေရဲ့အားနည်းချက်ဖြစ်နေတာပေါ့ဒါတွေအချက်ကလုံခြုံရေးနဲ့ပတ်သက်တယ်ဆိုတာအရင်ပွားစရာ ဆက်ဖြစ်နေတော့အဲ့ဒီအခြေအရာဖြစ်နေဒါပေမဲ့ကျွန်တော်ပြောချင်တာခုနကြထန်းထားတဲ့1950ခုတမတော်ဥပဒေမှာအတိအကျပြထန်းထားကြတာဖမ်းနေ24နာရီကလို့ဒီဘာဖြစ်လို့ဖမ်းနေနော်ဆိုတော့ပြစ်မှုအချင်းချင်းရေးပြီးတော့တက်ဆိုင်ရာရာကြည့်ပေးအပ်အဲ့ဒီကနေပြီးတော့အရေးမနေတော့ရေးငွေသိုးချင်တော့ရဲလက်သွေးရမှာပဲ24နာရီရဲ့အချိန်ရနော်အဲ့ဒီအနေထားတဲ့ဖြစ်လာမဖြစ်ဘူးလားနောက်သူတို့ဆိုင်ညာတယ်လို့ပြောကြတယ်ရူတော့engagement ဆိုတာမှာလေအတိအကျနိုင်ငံတကာဥပဒေနဲ့ညီလို့အောင်ဒါဒုတိယကွာစစ်ပြီးနောက်မှာပြဋ္ဌာန်းထားတဲ့ဥပဒေဖြစ်တယ်ကဒါဥပဒေသဘောပဲညွှန်ကြားချက်တွေပဲအဲ့ဒါကတော့ဒီလိုက်နာကိုရေးကြည့်တဲ့တိုက်ပီကြီးကဒါကျွန်တော်တို့ထုတ်ပြန်ထားတာဖြစ်တယ်ဒုတိယကွာစစ်နောက်ပိုင်းမှာအထူးသဖြင့်တော့ဂျနီဗာကွန်ဗင်းရှင်းသဘောတူညီချက်တွေမှာပြဋ္ဌာန်းထားတဲ့ဒီစစ်တုံးမှန်တွေအပေါ်နဲ့အရသားတွေဘယ်လိုသက်ဆံတယ်ဆိုတာပြဋ္ဌာန်းထားကြတာဖြစ်တယ်ဥပဒေကရှိပြီးသားဖြစ်တယ်ဥပဒေကိုလိုက်နာတာမလိုက်နာတာပြဿနာတရားဖြစ်တယ်လို့ပြောခဲ့
ဟုတ်ကဲ့ပါခင်ဗျာဦးသိန်းတောင်ကျေးဇူးပါဒီလိုင်းပေါ်မှာခဏနေပြီးပေါ့ခင်ဗျာကျွန်တော်ကုဘူကြီးကိုဖိတ်ခေါ်ချင်ပါတယ်ကုဘူကြီးကိုတော့ကျွန်တော်ဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်လို့မေးချင်ပါတယ်အခုဒီအပိုင်းထဲမှာ APB ရဲ့အစီအစဉ်ဒါလဲကျွန်တော်တို့ဖတ်ရပါတယ်တက်ကြွလှုပ်ရှားသူတွေဖန်စီအရေးယူခံတာတွေပိုးပြီးတော့တိုးလာတဲ့အခြေအနေဖြစ်နေပါတယ်ခင်ဗျာအဲ့တော့ဒါနဲ့ပတ်သက်လို့ကုဘူကြီးတို့တိထားပြလို့ပေါ့တက်ကြွလှုပ်ရှားသူတွေကိုတိုးပြီးတော့ဖန်စီအရေးယူမှုကတခြားဥပဒေနဲ့ကောညီညွတ်မှုရှိရလားဘလောက်ထိသူတို့ရဲ့အခွင့်အရေးကိုကောက်ွယ်ပြီးယူပြီးကိုဖန်စီခါအရေးယူခံရတဲ့လူတွေနဲ့တရားဥပဒေကြောင်းရကိုယ့်အခွင့်အရေးကိုဘယ်လောက်ထိအကောက်အွယ်ယူနိုင်ပါလဲ
။အဲ့တော့အတိအကျတော့ဖန်စီခါရတဲ့အခါမှာကျွန်တော်တို့ဒီမျိုးပေါ်မှာဖန်စီခါရရှိတယ်။ဒီတဲ့ကိုဖြစ်နေတဲ့နေရာဒီမှာဖန်စီခါရတယ်လို့ရှိတယ်။ဆိုတော့မျိုးပေါ်မှာဖန်စီခါရရတဲ့သူတွေကလည်းတကယ်တမ်းကျတော့တချို့ဟာဒီကျလို့ဆိုရင်သူ့ဥပဒေရခေါင်းမတရားသူကြီးရဲ့စီမံခံတရားရအောင်မကံပေးနေသူပေးလို့ရတယ်လေပေးလို့ရှင်ကြည့်တော့ကြည့်ရလိမ့်ရှိတယ်။ဒီလိုမျိုးတွေကိုကျွန်တော်တို့အမှတ်ကံပြရတဲ့လူတွေတွေ့ရတယ်။သူတို့ပြစ်ပြီးဒီကမှာစစ်မှတ်ချက်ပေါ်တဲ့စစ်ပေါ်နေတဲ့နေရာမှာရှိနေတဲ့သူတွေအကောင့်ကံတဲ့အပေါ်မှာတော့သူတို့ကတကယ်လုံလောက်တဲ့ဥပဒေရကအကောင့်ကိုတရားဖို့လို့ကျွန်တော်တို့အကျဉ်းအားဖြင့်တိုက်တယ်လို့ရပါတယ်။အဲ့ဒီအကျဉ်းကိုနိုင်ငံတကာစတုဖက်တန်းတွေရောပြည်ရဲ့ဥပဒေမှာတမတ်ကိုနှိမ့်ဆက်နေတဲ့ပုံပေါ့။ဒီနှိမ့်ဆက်နေတဲ့ပုံကစစ်ကြောရေးစစ်ကြောရေးတွေမှာနှိမ့်ဆက်နေတဲ့ပုံကိုတုံးနေတဲ့ပုံကိုကျွန်တော်တို့တွေ့ကြရတယ်။ဒါကဟိုဒီရှေ့အမှာဖြစ်တဲ့ဒီလိုဝင်ပါရက်ကနေလို့ကြည့်ကြပေါ့ဆိုဒီလိုသိစမှုမျိုးတွေမလုပ်ဘူးဆိုလို့ရှိရင်သူတို့ကပြည်မီယာဟုလို့သူတို့သိကြမှာရှိကြတယ်လို့ရှိတယ်။ဒါကကျွန်တော်တို့ထောက်လိုက်နေပြီးတော့အားနည်းတဲ့သဘောကိုကြည့်ရတယ်။နောက်တစ်ခုကပြည်သူကြောင်းလည်းမရှိဘူးဆိုတဲ့သဘောနဲ့ကြည့်နေရတော့လို့ရှိတယ်။ဒါကြောင့်မို့ဒီကျွန်တော်တို့ကလည်းဒီသိစမှုမျိုးတွေမြန်မာနိုင်ငံမှာကျော်ပေါ်သောဖို့စီးပြီးနဲ့ပြောက်သွားဖို့ဆိုလို့ရှိတယ်။နိုင်ငံတကာစာကြည့်တယ်လို့ဖြစ်တယ်ဒီကနေ့ဘုရားဆက်ကြတယ်ဆက်ကြတယ်လက်မထိုးဘူးလို့ပြောတော့ကျွန်တော်တို့အချက်နဲ့ပြောလို့ရဖြစ်ပါတယ်။ဒီတော့ကျွန်တော်ခြုံပြောမယ်ပြောလို့ရှိရင်တော့ဥပဒေရပြတ်ထားတဲ့ဥပဒေကောက်ကိုတော်တော်လေးအားနည်းတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်
။ဟုတ်ကဲ့ကျွန်တော်တစ်သက်မေးချင်တာကကုဘူကြီးရဲ့ EPP နေနဲ့နိုင်ငံရေးကျင်းသားစီးရင်ကိုပြုစုတဲ့နေရာမှာအရင်ကစခွန်တက်ပုံမှန်နဲ့ဒီသဘုံနဲ့ဆက်သွယ်ပုံမှန်တွေကိုပါထည့်သွင်းထားရှိပါတယ်။အခုတိုင်းသားဒေသတွေမှာဖြစ်တဲ့ကချင်ရခိုင်အဲ့မှာဖြစ်တဲ့ကြီးရွာသားတွေသူတို့ဖန်စီခါရတယ်ရှိရဲအဲ့လူတွေကငငယ်ကြီးကျန်းသာဆင်းထဲမှာတတ်မှတ်ပါလား
ကျွန်တော်အခုငငယ်ကြီးကျန်းသာဆင်းထဲမှာသူတို့လည်းတတ်မှတ်တာပါလေအဲ့ဒီမှာဆက်ကောပြေသူဆက်ကောပြေသူနောက်ပိုင်းမှာတော့ဟိုပုံပြီးတုံးလာတာကဒီအကျန်းဖက်မှုနဲ့အကျန်းဖက်ပုံမှန်နဲ့ဆိုးလာတာကြီးရှိပါတယ်ဒီပုံပေါ်မှာတော့ဒီပုံမှန်ကငါကဝေးတယ်ချက်ချက်ကကြီးပုံမှန်ဆက်ရှိတော့ဒါရင်းနဲ့ပုံလို့များတယ်နောက်ဘယ်မှာလဲသူတို့ရှိရင်လေးလေးတုံးလို့လေးနှစ်ကုန်တော့ဒါရင်းနဲ့ပုံပြီးကြားရအောင်ကျွန်တော်တွေ့ရပါတယ်
ဟုတ်ကဲ့အခုမျိုးပေါ်ဒီမှာအဓိကအဖန်စီများတဲ့ပုံမှားတွေဆိုတော့ဘလူတရားသဘောမျိုးတွေပုံများပါလေခင်ဗျာ
ဆိုတော့ငါးငါးခါဝေးရှိနေ66ကကြီးရှိနေတော့ဒီ43နဲ့49ရှိနေဒီရက်ဆက်ပုံရောအများကြီးဖြစ်လာတယ်မျိုးတွေ့ရပါတယ
်ဟုတ်ကဲ့အဲ့လူတွေရဲ့မျိုးပေါ်ဒီမှာဖြစ်ခဲ့တဲ့တရားဆွဲခံလူတွေရကဥပဒေရခုခံပိုင်ခွင့်ကရောတရားပြီးနီလန်တကြလုတ်ခွင့်ရရလားခင်ဗျာ
ဆိုတော့အခုဒီလိုကတော့ဒီရှေ့နေရှိရတော့ငောင်းဝင်ရှိတယ်ဒါပေမဲ့တရားကြီးဆိုင်တဲ့ကာလကအရင်ရှိကြဆုံးတာမျိုးလို့ပြရတယ်။ဥပမာမြန်မာတော်ကကိုယ်ဖြေဝေးတယ်လို့ဆိုရင်အခုဂျုံကြီးပေါ့90ကျော်သွားပြီပေါ့။ဒါဆိုဖြစ်ရသည်ဆိုရင်တစ်နှစ်ကျော်တော့တစ်နှစ်နီးပါးတော့တစ်နှစ်ကျော်တော့ဖြစ်ပြီ။ဆိုတော့ဒီလိုမျိုးဂျုံကြီးကိုတအားရှိတော်လုပ်ခြင်းအပြင်လူတွေကိုရည်ရွယ်ချက်ရှိနေတဲ့ဒုက္ခပြည်လို့ဖြစ်တယ်။ဆိုတော့ဒီလိုမျိုးဂျုံကြီးကိုပုံမတော်ကြရတဲ့အတွက်ပြောလိုက်ရတဲ့အတွက်အလုပ်ဝင်ဖြစ်တာလည်းရှိတယ်။ပြီးတော့ငွေကြေးကွန်ဆက်မှုကလည်းအရေးကြီးပါတယ်။ဒီလိုပုံစံမျိုးတွေနဲ့လူတွေကိုတဖြည်းဖြည်းအဆက်ချီလို့မျိုးတွေကျင့်သုံးနေတာကိုတွေ့ရတယ်။ဒါကြောင့်မို့ကျွန်တော်တို့ကတရားရေးစနစ်ပေါ်ကိုပြုစုတောင်းတဲ့ပုံတွေ့ရတယ်။ပြီးတော့ကျတော့ဥပဒေမျိုးကိုဘယ်လိုမျိုးမျိုးစီလို့ရှိနေတယ်တရားစီရင်ရေးဘယ်လိုဝေချာရမလဲဆိုတာကိုစပ်ပတ်တာမျိုးတွေပြုလုပ်လို့ရတယ်။ဟိုဥပဒေရှိနေ တရားရင်ဆိုင်တဲ့ကတော့ဆက်ဆက်နေတရားရင်ဆိုင်တဲ့လူတွေကဘုံလုံးဘုံဖြစ်နေအဲ့လိုမျိုးတွေနဲ့လူတွေတစ်ခါလည်းနဲ့နှိပ်စက်တဲ့မျိုးတွေကျွန်တော်တွေ့နေရပါတယ
်ဟုတ်ကဲ့နောက်တစ်ခုကတော့ဒီ9 9ခါလို့66ခါကြီးလို့နေပုံပါတဲ့တရားဆွတ်ဆွမှုတွေဖန်ဆီးမှုတွေကအရင်အစိုးရထက်တောင်ပါအခုလက်ရှိအစိုးရလက်ထက်မှာပိုပြီးတော့တိုးလာတယ်လို့ကျွန်တော်သိရပါတယ်အဲ့ဒါမှန်ပါလား
ဒါရီအခြေအနေပေါ်တော့မူတည်ပါလေကျွန်တော်ဒီဘက်နောက်ဘက်မှာလည်းဒီပြည်ရေးရေးနဲ့ဒီကာဝေးဘက်ကနေပြီးတော့ဒီလိုပုံမှန်တွေကိုပုံပြီးချုပ်ဆောင်ရတာပေါ်ရှိတယ်။အထူးသဖြင့်လည်းချုပ်ဆောင်နေတာမျိုးမျိုးရှိပါလေ။ဒီလိုရတဲ့လည်းဒီပြည်ရေးရေးနဲ့ကာဝေးဘက်ကချင်းဒီဥပဒေကိုချုပ်ဆောင်ပြီးတော့အတိုက်အခံတွေတော့တက်ပြတ်လျှောက်ရတဲ့ဒီလိုကိုတရားရင်ဆိုင်ရင်ဆိုင်နေသေးတာတော့အခြေတော်တွေကိုရောက်တော့ဒီလိုပဲပေါ်ပြီးများများနေစားနေလို့ကျွန်တော်တို့ကြည့်ရပါတယ်
ဟုတ်ကဲ့ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့ပဲစတဲ့ဦးသေးတောင်းကိုမေးချင်ပါတယ်ခင်ဗျာဥပဒေကြောင်းအရခုနကမြို့ပေါ်မှာခုနဆွဲခါနဲ့9 9ခါလို့66ခါကြီးပုံစံနေဒီဆွဲဆုံမှုတွေကစစ်တပ်ကဆွဲလိုက်အစိုးရဆွဲလိုက်အဲ့လိုဖြစ်နေတယ်ဒီအချိန်နဲ့ပတ်သက်လို့ဦးသေးတောင်းရဲ့တုံ့တက်ချက်အမြင်လေးသိချင်ပါတယ်ခင်ဗျာ
ကျွန်တော်ဒီဘက်လောက်ပြောရရင်ဥပဒေရပါတော့နော်ကျွန်တော်တို့9 9ခါကြီးဆိုတော့ဘုရားအိန္ဒိယရာဇတ်ကြီးကနိုင်ငံတော်ပုဒီဘော့နော်ဒီဒုံဂျုံကြီးနဲ့ပတ်သက်ပြီးတော့တပ်ရင်းပုံကံမှုတွေနဲ့ပတ်သက်ပြီးဆုတ်တာဟာတော့9 9အဲ့တော့အဲ့မှာတော့တခါခါပေးမှာအဲ့ဒီကနေပြီးတော့ဗမာပြည်ကဒီ interpret လုပ်တွေယူလိုက်တဲ့အခါမှာပြတ်ထန်းကြရပါဖြစ်တော့လေ။နိုင်ငံတော်နဲ့သက်ဆိုင်တဲ့လုံခြုံရေးတော်တော်များများထိပါတဲ့အားပေါ့နော်။ဆိုတော့နိုင်ငံတော်ကရင်းယူထားတဲ့နိုင်ငံတော်တွေဖြစ်တယ်ဗျာ။အဲ့တော့ဥပဒေပြဿနာဘာပေါ်လာလဲဆိုတော့နိုင်ငံတော်ဆိုတဲ့အထက်မှာဘသူတွေပါတယ်ဆိုတော့ကျွန်တော်တို့ဖွဲ့စည်းပုံကြံပေးပုံမှာ2008ပေါ်စည်းပုံကြံပေးပုံမှာ58ရနိုင်ငံတော်ဆိုတာအုပ်ချုပ်ရေးအာဏာနဲ့ဥပဒေကြီးအာဏာကျင့်သုံးနေတဲ့သူကြီးလို့ဆိုရဲဒီပုံပေါ်တော့အဖွဲ့စည်းလို့ဆိုတဲ့အခါကျတော့ကျွန်တော်တို့ဒီပြောရရင်အစိုးရအဖွဲ့နဲ့အစိုးရအဖွဲ့နဲ့ကျွန်တော်တို့ဒီဟိုပါပေါ့နော်ဥရီဒီအဖွဲ့ဆိုလွတ်တော်ပေါ့ဗျာအဲ့ဒီကဒီတရားတရားဆွဲနေအဲ့တော့စက်မတော်ကတာဝန်ကြီးတာဝန်ယူထားတဲ့အခါကျတော့ဘုမ48ရအကျုံးဝင်သလားမဝင်ဘူးလားကြေကနာရှိနေဗျာဒါဥရီကြေကနာကျွန်တော်တွေ့တယ်အဲ့တော့ငါ့ငါကကြီးဆိုရင်တော့စစ်တပ်နဲ့တိုင်းတိုင်းဆိုင်တာဒါဆွဲလို့ရငါ့ငါခါဘူးကြီးဒီကျွန်တော်ရဲ့ပုဂ္ဂိုလ်ကြီးအမြင်ရတော့တက်ကဆွဲဖို့မရှိငါ့ငါငါခါဘူးကြီးအစိုးရအဖွဲ့နဲ့လွတ်တော်ရတာရှင်းတုံးနိုင်တာဖြစ်တယ်။ဒါကမူလ original လာခဲ့တဲ့ဇာတ်လမ်းကကျွန်တော်တက်တွင်းပုံကံမူလက်ကန် positive ပုံကံမူရည်တွေ့နေခုကြတော့ဟိုဖိနှိပ်ဆုပ်ချက်ကြပါဗျာ။ဒီပုံမှာအစီအနာရှင်ခက်အဆက်ဆက်မှာတော့ခလီတကြရပုံမှာအစ်တန်ကြီးနဲ့ပြီးရင်ငါးညနဲ့ဆွဲပြီးတော့တန်မာတော့အောက်ကြီးလက်အောင်နေတာဆိုငါးငါးပါဝင်လို့ဆွဲတာ။အခုကတော့ဒီဟာပင်နိုင်တုံးနဲ့ဖပြတ်နာဖြစ်ရှယ်ဥတွေဖြစ်လာပြီးတော့ကြံနာရှိရလို့ထင်တယ်။ဆက်ဆက်တော့ကာကြီးဆိုတယ်တကယ်တမ်းကျတော့ကျွန်တော်တို့တပ္ပရာကြီးဥပဒေစင်လက်ထက်မှာ e-business ကိုခေါ်တဲ့ဒီစီးပွားရေးလုပ်ငန်းတွေကိုဒီ green ချက်လက်တွေကာဝယ်ဖို့တည်းပြဋ္ဌာန်းနေမှာသူက66ကာကြီးအနေနဲ့အချက်တစ်ချက်ထည့်လိုက်တာတဲ့နေရာတွေအကုန်လုံးကရာဇတ်ကြီးမှာအုံပါပြီးတာပါပြီးတာအထုတလည်းဖိနှိပ်ချုပ်ချယ်လို့လုပ်တာလို့ဖြစ်နေတော့ဒါကြီးကိုသုံးသွဲနေတာတော့ပြိမကောင်းဘူးလို့ကျွန်တော်ထင်တယ်ဥရီနဲ့မညီဘူးလို့ဆိုတော့
ဟုတ်ကဲ့ကျွန်တော်တစ်သက်မြင်ကြတာဒီ9 9ခါနဲ့တရားဆွဲတဲ့ကိစ္စမှာအထူးဖြင့်တက်မလို့ကတရားဆွဲတဲ့ကိစ္စမှာတကြွလှူရှားသူတွေတော်များပြောနေတာကလည်းတရားဆွဲခံပြီဆိုတာနဲ့တရားသူကြီးတွေကတမရဘက်ကဆွဲပြီဆိုတာနဲ့တရားရုံးကလက်ခံနေပြရတယ်ချက်ချင်းဖမ်းနေပြီးတော့ပို့ပြီးတော့တရားတမရဘက်ကဆွဲဆိုရအမှုတွေမှာပို့ပြီးအလေးထားရဆိုတဲ့တရားကြီးဘက်ကအလေးထားရဆိုတဲ့သူတို့ဘက်ကသဘောထားတွေကျွန်တော်ကြားနေရပါတယ်တကယ်ပဲတရားကြီးဘက်ကလွတ်လပ်လပ်ဆောင်ရွက်နိုင်တဲ့အခြေအနေမှာရှိရလားခင်ဗျအ
ဲ့ဒါတော့ဗျာ150လောက်စိတ်အချွေနဲ့စိတ်အနာကြီးစနစ်အောင်မှာကြားရောက်လာတာဗျာဒီ2008ဖွဲ့စည်းပုံကြံရကစစ်တပ်ကရွေးဆိုကြတာပဲဆေးအနာရှင်ကြီးရေးခဲ့တဲ့ဥပဒေပဲအဲ့ဒီကဒေသကြီးတူထောင်တာတဲ့1988ခုနှစ်တရားစီရင်ဥပဒေ2000ခုနှစ်တရားစီရင်ဥပဒေ2010ခုနှစ်တရားစီရင်ဥပဒေအကုန်လုံးကအဲ့ဒီဒေသကြီးတူထောင်တာတဲ့ဥပဒေနဲ့ဆက်ခွတ်သွားနေတာဒီနေ့အချိန်ကြီးတရားစီရင်ရန်ညားဟာနော်ဒီဆေးအနာရှင်စနစ်ကမွေးထုတ်ပြီးလိုက်တဲ့လူတွေပဲဖြစ်ပြီးတော့ဆေးအနာရှင်စနစ်ရဲ့အကျိုးပြုအောင်ကာကွယ်မဲ့လူတွေဖြစ်နေတော့အခုလိုအခြေအနေမျိုးဆက်ရောက်နေတယ်လို့ဆွဆွဲခံရတာဘာမှအံ့ဩစရာမရှိပါဘူ
း။ဟုတ်ကဲ့ကိုဘူဂျီရောဘယ်လိုမြင်လဲခင်ဗျာဒီတရားရေးဌာနလွတ်လပ်မှုနဲ့ပတ်သက်လို့လက်ရှိအနေအထားမှာပေါ့
။ဒီတရားရေးဌာနရဲ့လွတ်လပ်မှုနဲ့တရားသူကြီးရဲ့စီမံတော်တရားပေါ်မှာတော့ကျွန်တော်တို့မျိုးထုတ်ပြရည်တိုင်းရှိပါတယ်။ဒါကြောင့်မို့လို့ဒီအခုဒီရှေ့ဒီလောကရေမှာဖြစ်ပြီးတော့ပြည်ရမှာဖြစ်ဖြစ်တရားရေးမှုဌာနကိုပြန်လည်ထူထောင်ပြင်တယ်ဆိုရဲအယူဆကြတယ်ပို့ပြီးတော့ဟိုကျေလောင်လာတဲ့သူကိုကျွန်တော်တို့ကြားသိကြရတယ်။ဒါကြောင့်ဒီလက်ရှိရှိနေတဲ့တရားရေးခေတ်ပေါ်မှာအကျုံရှိမှုဒီလိုရေညွှန်ကြည့်မှုကအများကြီးအားနည်းလာတယ်။ဒါကြောင့်မို့လို့ဒီတရားစီရင်ရေးကိုအများကြီးကျွန်တော်တို့ဘေးကထုတ်နေရတာဖြစ်ပါတယ်
။ဟုတ်ကဲ့။ကုဦးသိန်းတောင်ရောတရားရေးဝန်ကြီးဌာနရှိတဲ့နယ်ဆိုတဲ့ဖွဲ့တဲ့နယ်ဆိုတဲ့အမြင်ပေါ်မှာဦးသိန်းတောင်ရဲ့သဘောထားကဘယ်လိုရှိပါလဲ
။က ့ကျွန်တော်တောင်းဆိုကြတာပါဆက်ဒီသမားဆက်ရှိရနေမှာကျင်းပါတယ်မြန်မာနိုင်ငံလုံးလိုက်တော့ရှင်းနေများအတွင်းရဲ့ဤလာခံကြီးမှာကျွန်တော်တို့တောင်းဆိုကြတာပါဒီလူတရားရေးဝန်ကြီးဌာနပေါ်ပေါက်ကိုလိုအပ်တယ်ဆိုတော့ကျွန်တော်တို့ပြောတယ်အဲ့ဒီအောက်လက်အောက်ခံကြတာလည်းရှင်းကြတယ်တော့အများကြီးရှိခုနကျွန်တော်ပြောရတယ်မဥပဒေဆိုတာတော့အုပ်စုတဲ့လူသားကသူ့အကျိုးကြီးပွားကာကွယ်ဖို့တည်ထောင်ထားတာဖြစ်တယ်တရားရင်စစ်ပလိတ်နော်ထောက်ဒါတွေအကုန်လုံးကအာဏာရဲ့ခွေးသွားစိတ်အဲ့တော့ကတောင်စီဖော်ကြီးကိုကြောက်ရရပေါ်ပေါက်လာတဲ့ဆရာနာရှင်အဆက်ဆက်ကသူတို့အကျိုးကြီးဝါတဲ့သူတို့စစ်တပ်တော်ကပြဋ္ဌာန်းထားတယ်ဒီစစ်တပ်ကိုဖိပါပေးတဲ့ဥတွေကအပါပေးတဲ့ကာကွယ်တဲ့သူတို့အကျိုးကြီးဝါတွေကာကွယ်တဲ့ဥတွေကစီရင်ရတဲ့တရားရုံးတာအဲ့ဒီအခြေခံအုပ်စုတွေကိုမပြည့်စုံနိုင်ဘူးညဗာမအကောင့်ချက်ပေါ်မလာဘူးကျွန်တော်တို့ band စ်ကိုဦးတင်လာဆရာကျွန်တော်ဦးတင်တော့ပြောပါမယ်
ဟုတ်ကဲ့
ဒီဘာတွေညီမတို့ရဲ့ဘာစ
ားဟုတ်ကဲ့ကျွန်တော်အဲ့ခုနတရားရုံးကြီးဌာနဖွဲ့စည်းတဲ့ကိစ္စနဲ့ပတ်သက်လို့ပဲထပ်မေးချင်ပါတယ်ဦးသိန်းတန်းကတရားရုံးကြီးဌာနဖွဲ့စည်းဖို့စဉ်းစားချက်ဘလို့အချိန်ကြောင်ဖွဲ့ဖို့လိုရလို့မြင်တာပါလေနောက်တစ်ချက်ကဦးကြီးဌာနဖွဲ့ခြင်းအဖြစ်အစိုးရလည်းပတ်သက်နေတဲ့အခါကျတော့တရားရေးမှာတွားပြီးစွတ်ဖက်ရည်ရောစွတ်ဖက်နိုင်တဲ့အနေအထားမျိုးတွေရောဖြစ်မလာနိုင်ဘူးလား
ဒါနှစ်ပိုင်းပါဗျာအဲ့တော့တစ်ခုချင်းဖြေတစ်ခါလို့ဒါလို့ဆက်ရောက်တာလည်းဆိုတော့နိုင်ငံတကာမှာ Judicial Services Commission ဆိုတာရှိတယ် GSC ဆိုတာအဲ့ဒါဒီတရားကြီးဝန်ကြီးဌာနသဘောအောက်မှာပဲဒီဒီတရားကြီးဝန်ထမ်းတွေရဲ့ဒီအရှိအအကြောင်းတွေယာရုအတိုးမြင့်တွေပြည်တံတို့ဆုံးဖြတ်တယ်ပဲအဲ့ဒါ admin side သူကတရားစီရင်မှာမပါဘူးအမေရိကန်ပြည်တော်စုမှာဒီ judicial commission GSC ပေါ့ဒါမျိုးတွေရှိတယ်အဲ့တော့အဲ့ဒီမှာ TikTok ကိုပြည်တော်ပါတယ်နောက်တစ်ခါတရားဒီပြည်တော်စုတရားတရားကြီးချုပ်ပါမယ်နောက်တစ်ခါဒီအတမောင်းကနေမဆိုင်တဲ့ဒီပါပါပြီးတော့မှ6မြောက်မှာဒီရွေးတာရောလှုပ်တာဘရစ်တန်မှာလည်းဒီတိုင်းတော့အဆင်60ရှိဒါမျိုးလုပ်ခဲ့တာအဲ့တော့ကျွန်တော်တို့ဒီမှာတရားစီရင်ရေးနဲ့တရားစီရင်ရဒီပြည်တော်စုတရားစီရင်တရားစီရင်အကုန်လုံးကဒီကျွန်တော်ပင့်ပါထိုင်နေအုပ်ချုပ်ရေးကလည်းဒီအောက်ထဲမှာရှိတယ်ဆိုတော့ဒီကြောင်းနည်းပေါ့နော်ပြီးကြဖြစ်တယ်ဒါတကယ်တော့ပြီးကြဖြစ်ရပြီးကြဖြစ်ရမယ်တရားစီရင်ရဲ့ဟိုလက်ကျင့်တင်ကြတာကျွန်တော်တို့ဆက်သွယ်ဆောင်ရွက်တာယာရုတို့မြင်တာပြည်တော်တို့ကပညာရေးလုပ်တာဆိုတော့အပိုင်းကတစ်ပိုင်းရှိရမယ်ပင့်ထိုင်နေတရားစီရင်နဲ့ပိုင်းကတစ်ပိုင်းရှိရမယ်အဲ့ဒါဆိုလို့ကျွန်တော်တို့ကဂျူရီဒါဗစ်ကော်မရှင်အစားပဲနော်အဲ့ဒါလို့ကျွန်တော်တို့ကတောင်းဆိုတာဖြစ်ဒါတရားရုံးကဏ္ဍကမာပြီးကအရင်တော့ရှိခဲ့တယ်ဘုံနေဝင်တဲ့ခါမှာဖြတ်သိမ်းပြလိုက်တာပေါ့။နောက်တစ်ခွက်ဖြတ်တာတရားစီရင်အဖွဲ့ကမှပါလာတဲ့အတွက်နော်ဒီတွန်းမှုဆက်ဖက်နိုင်တယ်ဆိုတာအခုလေတရားစီရင်ကဒီတက်လွတ်လပ်တဲ့ဆိုရင်ကသူ့အင်းနဲ့သူ့အကြောင်းနဲ့ဒီကျွန်တော်တို့ဆက်ဖက်နေကြတော့တခါတရံခုနလိုထူးခြားတဲ့အခြေအနေမှာတရားရုံးကလည်းဘောင်းတော်ကြီးစိတ်တော်ကြီးခိုင်းကြတော့မလို့သူကလို့လုပ်တာ။ဒါတလူအချက်ကြီးဒီအယုံဆွဲနေတဲ့ဂရိလေးပါးနဲ့မှအထူးပြင်အကြောက်တရားပေါ့ဗျာ။ဘရားဂရိတောင်လုံးရတဲ့အချက်တွေရှိတော့ဒါငကိုလေးကဒီပြင်နေရှိတာဒါပေမဲ့တရားစီရင်ရေးကိုသူ့ဟာဒီခိုင်ခိုင်မာမာတည်တည်တနဲ့လုပ်နိုင်လို့ရှိအာဏာသုံးရက်ကိုတီးကြားဒီအပြည့်ဆုံးတော်ရနိုင်လို့ဆိုရင်ဒီကိစ္စအဆုံးညာမဟုတ်ဘူးအခုကအာဏာတော်ကကွဲလည်းမကွဲဘူးရောလည်းနေတယ်အစဉ်အဆက်ဝင်ဆက်ဖက်တယ်လို့ဖြစ်တယ်အဲ့ဒီအချက်တွေကျွန်တော်တို့ပြင်နေတဲ့အတွက်တရားစီရင်ဘုံကြီးဌာနအသေးစားရှိလို့တောင်းဆိုတာဖြစ်တယ
်ဟုတ်ကဲ့ကျွန်တော်အခုတော်ရရှင်တချို့ကဖုန်းနံပါတ်ပို့ထားပေးမယ်ခေါ်လို့မရပါဘူးဒါနဲ့တော်ရရှင်တချို့ရဲ့ပီဇာတချို့ဖတ်ပြပါမယ်မထွေးရေးထားတာကတော့အခုဒီဖန်စီခံရတဲ့လူတွေနဲ့ပတ်သက်လို့ကုစားနည်းကတော့ခံရသူတွေရဲ့စိတ်နူးညံ့မှုကြားတတ်မှုပေါ်မှာခြေခံပြီးတော့မျိုးမျိုးဖြစ်နိုင်ပါတယ်တဲ့ဖြစ်စေချင်တာကတက်ဆိုင်ရနိုင်ငံတကာတရားရုံးမှာပြစ်မှုနဲ့ညီပြစ်ဒဏ်ခံရပြီးတော့ပြည်သူကိုကျေနပ်စွာတောင်းပန်ရမယ်ဒါပြင်စစ်မှန်တဲ့တရားကိုလည်းမြင်တွေ့ရရှိစေပြီးတော့ပြည်သူပေါ်မှာကုကျင်းစွာစေနာမှန်ရှိစေလိုပါတယ်တဲ့မထွေးရဲ့အမြင်မှာနောက်တစ်ခုကတော့ရီမွန်လှိုင်းတဲ့ရခိုင်မှာမယုံတင်ကနဲ့ဖက်စီမှုတွေမျိုးစစ်တပ်ကတိုင်းလာနေမြေတွေမှာလုံနေကြပါတဲ့ခစ်နီးပညာတိုးတက်လာလို့သာအခုမှလူတွေသိကြတာပါတဲ့ဥပဒေအရစစ်တပ်ကသူ့သဘောတိုင်းသူလုံနေတာပါအစိုးရကစစ်တပ်ပေါ်မှာဘာမှလုတ်ပိုင်လို့မှမရှိပါဘူးတဲ့ဟုတ်သည်ဖြစ်စီမဟုတ်သည်ဖြစ်စီခားတဲ့သူကတော့နင့်လာမှမလွဲပါဘူးတဲ့ဒါတော့ရှင်တွေအမြင်ဖြစ်ပါတယ်ကျွန်တော်ဒါနဲ့ပတ်သက်လို့ခုနကတန်တရားနဲ့ခုလိုဖန်စီခံသူတွေတကယ်မဟုတ်ပဲနဲ့ဖန်စီခံသူတွေရဲ့နင့်လာမှုဘယ်လိုကုစားပေးနိုင်မလဲဒါနဲ့ပတ်သက်လို့ကုဘိုကြီးရဲ့အမြင်သိကြပါတယ်ခင်ဗျာ
ဒီဒီနိုင်ငံကမှာတော့ဒီစစ်တော်မှုကြီးကိုကုစားပေးတဲ့ဥပဒေကြီးရှိပါတယ်ဥပမာဖိလစ်ပိုင်မှာဆိုလို့ရှိရင်ဒီ Republic Act လို့ခေါ်တယ်ပေါ့အဲ့တော့ကတကယ်ဒီမြန်မာဥပဒေကိုကျွန်တော်ကုစားပေးရတာလေနောက်ပြီးတော့လည်းကျေလွန်ပြည်မှာဆိုလို့ရှိရင် Voting Law လို့ဆိုရထားတာရှိပါတယ်အဲ့တော့ကတကယ်လူ့ကိုယ်ရေးချိုးဖောက်မှုကိုခံရရတယ်အဲ့ဒီလူ့ကိုယ်ရေးချိုးဖောက်မှုကိုခံရရတဲ့မှာဘယ်လိုလဲချိုးဖောက်တယ်လို့ဆိုလို့ရှိရင်ဒီအဲ့တော့ကတော့ဒီလိုနဲ့ပြည်ရင်းစစ်ဖြစ်နေတာပေါ့ဆိုတော့စစ်တပ်ကချိုးဖောက်တယ်ရှိရင်နောက်ပြီးတော့အဲ့တောင်မှာချိုးဖောက်တယ်ရှိတယ်အဲ့လိုဒီပြန်ပြီးတော့ဟိုကုစားပြီးတဲ့ဟာဒီပေါ့ဒါအဲ့လိုပဲ check the problem ပါလေအဲ့လိုနေတာရဲ့ဒီလိုတော့ကိုပြန်ပြကုစားပြီးတဲ့ဟာဒီဥပဒေရှိပါတယ်အဲ့လိုပဲအင်ဂျင်နီယာနိုင်ငံတွေပါလေ EC ဘောပါလေဒီဒီဒီဘောပါလေဒီဒီလိုဥပဒေရှိပါတယ်ကျွန်တော်ပြောနေရပါလေဒီအလားတူဥပဒေမျိုးနေတာဟိုကုစားတဲ့ဥပဒေကိုဒီကကလိုအပ်နေပါတယ် ဆိုတော့အဲ့ဒီလိုဥပဒေကိုပြောတဲ့အခါမှာအတိတ်အကြောင်းကိုခုတ်ပေးတယ်အခုလက်ရှိကိစ္စပေါ်မှာခံစားနေရတဲ့သူတွေလည်းကျွန်တော်တို့ဆက်ဆံရဖို့လိုပါတယ်အိုးမကြခိုင်းပါလူ၁၀၀ကျော်လောက်အောက်ဆက်ရတယ်အဲ55ရောက်တော့အများကြီးကအပြစ်မရှိဘူးသူတို့ကအပြစ်မရှိတဲ့အပန်းဆက်ရရတယ်အပန်းဆက်ရပြီးတဲ့အခါကျတော့မင်းတို့ဘောတော့ဆိုတော့တစ်ခုနိုင်ပဲဆိုတော့ပြီးတော့တာဆိုလို့ရှိတယ်အဲ့ဒီလူတွေကိုဘယ်သူကဖန်တာလဲဖန်တဲ့သူကမားတယ်ဆိုလို့ရှိရင်သူကပြန်တောင်းတော့မလို့ပဲပြီးရင်သူတို့မိသားစုတွေအဲ့ဒါကြောက်ချက်တွေကိုပြန်ပြီးတော့တပုံတွေကကုစားပေးလို့လုပ်ရပါတယ်အဲ့ဒါမလုပ်သေးနဲ့ဘောတော့ဆိုတာကဘောတော့ဆိုပြီးတော့ဖြစ်တဲ့ရုံပဲဒီကကတော့ကျွန်တော်တို့ဟိုတောင်းယူပုတ်ကျင်းတဲ့လုံအကြီးရောက်ပါတယ်။ဒါကြောင့်မို့ဒီတော့ဒီနေရာအတွက်ပြည်သားပြည်ရဲ့ဥပဒေတရားကိုစတင်ကြတော့ပေါ်ဆောင်ပြနေပြီလို့ကျွန်တော်တို့ထင်ပါတယ
်။ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ကုဘူကြီးတို့တက်ဆိုင်ရာအမတ်ဒီပါတွေကဆွေးနွေးဖို့ရှိပါလားလှုပ်ဆောင်မှုတစ်ခုခုရှိပါလားအရှင်လို့ဖို
့ကျွန်တော်တို့ဒီတချို့အမတ်လှုပ်တော့ပတ်တင်ရတော့ကျွန်တော်တို့ဆွေးနွေးတာတွေတော့ရှိပါတယ်။ဆိုတော့ဒီအကောင့်တွေပေါ်ဖို့ဆိုတော့လေနိုင်ငံရေးကြည့်ကြည့်နေနေချင်းတွေပေါ်တော့ကိုရှိပို့ပြီးအောင်ပါလား
Okay.
ဒါကျွန်တော်တို့ဒါပေမဲ့သိကြတာကလက်တော့ခံရတဲ့သူတွေကသူတို့ခံစားချက်ပြီးပြောက်တော့လို့ရှိရင်ဒါကဒေသတွင်းနဲ့ပြည်တွင်းရေးတွေလည်းအများကြီးနောက်ဆက်ဖြစ်မှာပါရှိနေတဲ့ဒီလူငယ်လမ်းစဉ်တွေကိုလူငယ်ရန်ကျောင်းပေါ်မှာလည်းဒီတိုင်းရင်းသားတွေအကြောင်းရှိဖို့အတော်လေးကြိုးစားကြတာလေကျွန်တော်တို့ကြိုးစားပါပါ
Okay. ကျွန်တော်အချိန
်တွေကိုအထောက်အကူဖြစ်ဖို့ဒီလိုမျိုးပြင်ဆင်နေလို့လုပ်ကြတာ
Okay. ကျွန်တော်အချိန်လည်းသိမရတော့ပါဘူးဒါပေမဲ့ဥသိမ်းတန်းကိုကျွန်တော်နောက်ဆုံးပေးချင်ပါတယ်ကိုဘူကြီးခုနပြောတဲ့နင့်နာသူတွေအတွက်ပြန်ပြီးတော့ကုစားပေးတဲ့နေဥပဒေမျိုးလည်းရှိတဲ့နေဆိုရယ်ကုဦးသိမ့်တောက်ရဲ့အမြင်သိကြပါခင်ဗျာတို့ပေါ့အ
ရှိတဲ့နာပေါ့ဗျာကျွန်တော်တို့၃နေခန်းခံနေရတဲ့ထောင်ထဲမှာဟို30နှစ်ဆက်ဖို့အလုံးတိုင်းထဲမှာပြိဿရတယ်နော်ဒီစစ်ကြောရေးစခန်းနေမှာလက်ပြီးဒုတ်စခန်းနဲ့မလို့လားမဟုတ်လက်ခန်းနဲ့ဒုတ်တယ်ဒုတ်နေတယ်ဒုတ်တယ်ကျင်းဆက်နေတယ်ဒုတ်တယ်ပြီးတော့လွတ်လာတဲ့အခါမှာနာနာမဆူနေအောင်ဖြစ်နေတဲ့ဒီရုပ်သိမ်းတာတော့ဘဝမျိုးကိုဖျက်ချရစီအဲ့လိုရိုင်းဆိုင်နဲ့ဒီအာဃာတကမုန်းတရားနဲ့လုပ်တာမျိုးမရှိဘဲနဲ့ဒီဒီလူတွေဘောကပြန်တိုးထောင်နေတယ်လူရင်းစည်းဦးတွေကရှိနေတာပေါ့ဗျာ
ဟုတ်ကဲ့
ဒါနောက်ချိန်မှာပေါ်လာမယ်ကျွန်တော်ပြောလဲမှာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒဲလေးလိုက်အစီအစဉ်အခုအချိန်ဆက်သွားလို့ပါဒီအရှုမှာပါဝင်ပြီးတော့ဆွေးနွေးပြီးတဲ့ဦးသိန်းတန်းဦးနဲ့ကုဘူကြီးနောက်ပရက်ရှင်တွေကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလေးလိုက်အစီအစဉ်ကိုတော့ဒီမှာပဲကျန်တော့ဝင်ပြေးပ
ါဆလုတ်သူမဆုမနဲ့သူကိုသားညိုစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုကျော်သိန်းကပြောပြပေးပါအောင
်ကြာစစ်ပြမှုနဲ့တရားရှိသူတွေတရုတ်ပြည်မှာဂျင်မာမှုရင်ဆိုင်မှုလွှဲပြောင်းပေးရမယ်ဥပဒေမူကြမ်းကိုကန့်ကွက်ဆန္ဒပြတာတွေကနေနိုင်ငံရေးအကြက်တဲနဲ့ပြည်မချင်းဖြစ်လာတဲ့ပေါ်ခေါင်းကောင်းအထူးရည်မှုကယ်ရီလမ်ကဒီနေ့တောင်းပန်စကားပြောပါတယ်ဒါပေမဲ့လေဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးသူ့ရဲ့ကင်တွယ်လှုပ်ဆောင်ပုံကြောင့်ယာယူကနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုထားတာကိုတော့မလိုက်ရသေးပါဘူးမြန်မာနိုင်ငံကနေရိုဟင်ဂျာမွတ်စလင်တွေထွက်ပြေးသွားတဲ့အချိန်မြောက်ကနေ့တော်ကြာကလေးကကုလသမဂ္ဂအဖွဲ့အစည်းအများပြားဟာအတူတကွညှိနှိုင်းလှုပ်ဆောင်မှုတွေပြတ်ခွက်ခဲ့ကြတာကြောင့်စနစ်နဲ့အဖွဲ့အစည်းတစ်ခုလုံးလိုက်မအောင်မြင်မဲဖြစ်သွားရတယ်လို့ကုလသမဂ္ဂနဲ့ပတ်သက်ပြီးတရားလိလာဆန်းစစ်ထားတဲ့အစီအစဉ်တစ်ခုမှာဖော်ပြထားပါတယ်36မြန်မာပါဒီအစီအစဉ်ကိုဂွာဒီမာလာနိုင်ငံသားဝန်ကြီးဟောင်းနဲ့ကုလသမဂ္ဂဆိုင်ရာဂွာဒီမာလာတန်မန်ကြီးဟောင်းဂျော့ရူဇန်တော့ကလိလာပြုစုခဲ့တာပါမြန်မာနိုင်ငံကလူခွင့်ရချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတန်တမာရေးအရာနောက်ကမှညှိနှိုင်းလို့ဆောင်မလားလူသိရှင်ကဝေဖန်ပြောဆိုပြီးလို့ဆောင်မလားဆိုတဲ့မတူကွဲကြတဲ့အမြင်တွေကိုကုလသမဂ္ဂအနေနဲ့ပေါင်းစပ်လို့ဆောင်နိုင်ခဲ့ဖို့ကောင်းတယ်လို့တနင်္လာနေ့ကထုတ်ပြန်တဲ့အစီအစဉ်မှာဖော်ပြထားပါတယ်။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌဟောင်း Michel Platini ကိုလက်စားမှုနဲ့ဖမ်းလိုက်ပြီးတဲ့နောက်ဒီကနေ့မှာပြင်သစ်ရက်တပ်ဖွဲ့ကမေးမြန်းစစ်ဆေးနေပါတယ်။2022ခုနှစ်ကမ္ဘာဖလားပွဲအင်ရှင်ဖြစ်ကာတာနိုင်ငံကိုရွေးချယ်ဖို့သူပေးခဲ့တဲ့မဲနဲ့ပတ်သက်ပြီးဖန်ဆီးစစ်ဆေးနေတာဖြစ်တယ်လို့တရားရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ပါရီမျိုးပြင်ကတရားရေးဌာနရဲ့တပ်ဖွဲ့အားကြီးလက်ဆောင်မှုတက်ချေရေးယုံကိုဒီကနေ့မနက်ပိုင်းကဆင့်ခေါ်ပြီးတဲ့နောက်ပလာတီနီကိုဖမ်းထားလိုက်တယ်ဆိုပြီး Media Part Online သတင်းဌာနမှရေးသားပေါ်ပြထားတာကိုဌာနတာဝန်ရှိသူတွေကအတည်ပြုပေးပါတယ်။ Facebook ကုမ္ပဏီက Bitcoin လိုမျိုး Digital ငွေကြေးအသစ်တစ်ခုကိုဖန်တီးလို့ဆောင်မယ်ကြောင်းဒီကနေ့မှပဲကြေညာထားပါတယ်ခင်ဗျာ။
တရင်ချင်းချက်ကိုကိုကျော်ကျော်သိန်းကျညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမကမှဆုံမဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 1505ရောဂါနေဖိုင်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနံလာပါ
This program has come to you from the Voice of America, Washington.